Welcome to the Voice of America in Burmese.
မြန်မာပြည်သတင်းများဘေကင်းလုံခြုံစွာနဲ့နှုတ်ထလိုက်တဲ့မနေ့ကဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဒီဇင်ဘာ28ရက်စနေနေ့ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်တင်ထုတ်လွှင့်နေပါပြီအခုအစီအစဉ်ပထမပိုင်းနိုင်ရီဘက်ကိုလိုက်ထုတ်မီတာ40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်မနေ့6နိုင်ရီနေ့ခွန်နိုင်တီတနင်္ဂနွေလုံးစာအစီအစဉ်လေးကိုတော့လူမှုမိတ်ဆွေဂျိုဒုစလောင်းရုပ်တန်လိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook YouTube စာမျက်နှာတွေကနေကြည့်ရှုနားဆင်နေပါလေဗျာကျွန်တော်ကတော့ညီငယ်ပ
ါရုရှားရှိတဲ့စစ်မျက်နှာ Kursk မှာတိုက်ဆုံတံရရတဲ့မြောက်ကိုရီးယား1000လောက်ရှိတယ်လို့သမ္မတအင်ဂျီရောကပြောပါတယ် Baltic ပင်လယ်အတွင်းစစ်တပ်ချထားမှုကိုတိုးမြင့်မှာဖြစ်တယ်လို့ NATO အထွေထွေမှုချုပ် Mark Rutte ကပြောပါတယ်အထောက်ထားမဲ့မြန်မာ30ကျော်ထိုင်းမြောက်ပိုင်း Patch Bone ခရိုင်မှာဖမ်းဆီးခံခဲ့ရပါတယ်
အဲ့လိုသတင်းတွေဖီမှာတော့ Paxton ကဏ္ဍတွေထဲမှာတစ်ဆက်ဖို့ရှိရမှာအမျိုးသမီးကဏ္ဍထဲမှာတော့မျိုးသမီးတွေရဲ့2024ခုနှစ်ဖြတ်သန်းမှုနဲ့နှစ်သက်မြှုပ်မှန်းချက်နှစ်ကုန် 2 season ကိုကြားဖို့ရှိပါတယ်။တခါသိပ်ပန်တဲ့နှိပညာကဏ္ဍမှာလည်း2024ခုနှစ်ထဲမြန်မာသိပ်ပန်တဲ့နှိပညာကဏ္ဍအခြေအနေထူးခြားချက်တွေကိုအထူး season နဲ့တင်ဆက်မှာဖြစ်ပါတယ်။ဒါပြင်သုတဆုံတဲ့ American တခွင်ကိုလည်းနားဆင်ရဖို့ရှိပါတယ်ဗျာ။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်။
ယူကရိန်းကိုတိုက်ခိုက်ဖို့အတွက်ရုရှားဘက်ကနေကူညီတဲ့မြောက်ကိုရီးယားတပ်သား1000လောက်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာရှေ့တန်းရှစ်မျက်နှာပင်ဖြစ်တဲ့ရုရှားပိုင်းနဲ့ Kursk ဒေသမှာတည်ဆုံးထဏ်ရရတယ်လို့သမ္မတအင်ဂျူကတောက်ချာနေမှာပြောပါတယ်။မျောလင့်ချက်မရှိတဲ့ဂျားကပဲယူကရိန်းတပ်တွေကိုတိုက်ခိုက်ဖို့အတွက်ရုရှားနဲ့မြောက်ကိုရီးယားစစ်တပ်ခေါင်းဆောင်တွေသူတို့တပ်သားတွေကိုအမိန်ပေးပြီးအန်ဒီယယ်ရင်းတွေကိုပို့နေတာရှင်းနေတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးအကြံပေး John Kirby ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သမ္မတဂျိုးဘိုင်ဒန်ကဂျပန်တွင်းမှာပဲယူကရိန်းအတွက်အထောက်အကူထပ်ပြီးပေးဖို့အတည်ပြုပေးနိုင်ခြင်းရှိတယ်လို့ပြောပါတယ်။တချိန်တည်းမှာပဲရုရှားနဲ့ယူကရိန်းစစ်ပွဲအဆုံးသတ်ရင်နှိမ့်နှိုင်းဆွေးနွေးမှုတွေအတွက်ဂျောင်းဝင်ဆောင်ရွက်ပေးဖို့အသင့်ဖြစ်ပြီလို့ဆလိုဗက်ကီးယားနိုင်ငံရဲ့ဝန်ကြီးကတောက်ကြားနေမှာအတည်ပြုပါတယ်။ယူကရိန်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုအတွက်ဂျောင်းဝင်ဆောင်ရွက်ပေးမယ်လို့အဆိုပြုချက်ကိုရုရှားကလက်ခံကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကချက်သပေးနေမှာပြောပါတယ်။ဆလိုဗက်ကီးယားမှာပဲနှိမ့်နှိုင်းဆွေးနွေးဖို့အတွက်ကံလန်းထားတယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကဆေးရုံ3ခုရဲကကမဲလ်အဒွန်ဆေးရုံကိုတောက်ကြနေမှအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့ပါတယ်။ဝင်ရောက်စီးနင်းရမှာမီးတင်ရှို့ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့လူနာတွေပါဝင်ရာနဲ့ချီထွက်ပြေးခဲ့ရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေးရုံနားမှာရှိနေတဲ့ဟမတ်စစ်သွေးကြော်တွေကိုပြစ်မှတ်ထားတဲ့ဆစ်စင်ရဲ့လောက်ကြောင်းပြောပါတယ်ဒါအပြင်ဒီဆင်းဝင်အကျန်းဖက်ဖွဲ့ရဲ့အဓိကအခိုင်မှခြေကုပ်ယူထားတဲ့နေရာဖြစ်လာပြီးအဲ့ဒီမှာအကျန်းဖက်လှုပ်ရှားသူတွေဆက်လက်ပုန်းခိုနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်အစ္စရေးဟမတ်စစ်ပွဲစတင်ချိန်ကစပြီးဟမတ်ရဲ့အစ္စရေးတပ်တွေကိုတိုက်ခိုက်ရမှာဆင်းဝင်တွေကိုဟမတ်ကုကဲစခန်းတွေဖြစ်နေအတုံးချတယ်လို့အစ္စရေးစစ်တပ်ကဆွဆွဲလို့ရှိပါတယ်ဟမတ်ကတော့ညှင်းဆိုပါတယ်အစ္စရေးစစ်တပ်ကတော့သူတို့ဟာအရက်သားတွေအထိကိုက်နေအောင်ကြိုးစားနေတာဖြစ်ပြီးသူတို့ရဲ့ဆေးမဆတ်တန်ကင်မှာအရက်သားတွေနဲ့လူနာတွေဆေးဝင်ဒန်းတွေကိုဘေးလွတ်ရာရှောင်စေတယ်လို့ပြောပါတယ်။ကမဲလ်အဒွန်ဆေးဝင်အကြီးကဲကတော့သူတို့ဆေးဝင်ဟာအစ္စရေးတပ်တွေရဲ့ပြင်းထန်တဲ့ဖိအားပေးမှုအောက်မှာရတတပတ်ပေါင်းများစွာနေနေရတယ်လို့သူတို့ဆေးဝင်ကိုလည်းပြစ်မှတ်ထားနေတယ်လို့ပြောပါတယ်။ဖင်လန်နဲ့အက်စတိုးနီးယားကြားဆက်ထားတဲ့ရေရောက်ကေဘယ်လိုင်းတမင်ဖြတ်စည်းတာကိုခံရတယ်လို့တန်ပြန်ရှိခဲ့တဲ့နောက်မှာ NATO စစ်မဟာမိတ်အဖွဲ့တွေကဘောတိုက်ပင်လယ်ထဲမှာစစ်တပ်ချထားမှုကိုတိုးမြှင့်မယ်လို့နေတိုးတွင်းမှုချုပ်မတ်ခရူတာကတောက်ချာနေမှာပြောပါတယ်။ဘောတိုက်ပင်လယ်ထဲကဆွေဒင်ရေပိုင်နဲ့ထဲမှာဆက်သွယ်ရေးကေဘယ်လိုင်းနှစ်ခုအဖြတ်တောက်ခံခဲ့ရပြီးတဲ့နောက်တလကျော်လောက်ကြာမှာအခုခရစ်စမတ်နေ့ကဖင်လန်ကနေအက်စတိုးနီးယားကိုလျှက်စစ်တပ်ပေးနေတဲ့ Estlink 2ရေရောက်ကေဘယ်လိုင်းပင်မလိုင်းကနေအဖြတ်တောက်တာကိုခံခဲ့ရတာပါ။အခုလိုတမင်အဖြတ်စီးခံရတာအတွက်စုံစမ်းစစ်ဆေးမှုဒစိပိုင်းဖြစ်နေရုရှားစစ်ကမ်းကနေထွက်ခွာလာတဲ့ Eagle S ရေနံတင်သင်္ဘောကိုစုံစမ်းနေတယ်လို့ဖင်လန်အာဏာပိုင်တွေကကြေညာပါတယ်။ဖင်လန်သမ္မတ Alexander Stubb ကတော့အခုအချိန်တွေကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးအရေးပါတဲ့အခြေခံအဆောက်အအုံကိုပြင်ပကလာရောက်မဖြည့်ဆည်းနိုင်အောင်သတိကြီးကြီးထားပြီးနေတိုးနဲ့တူဆက်ပြီးလက်တွဲဆောင်ရွက်မယ်လို့ပြောပါတယ်။ဒီရေနံတင်သင်္ဘောဟာယူကရိန်းကိုကျူးကျော်မှုနဲ့ဒဏ်ခတ်ခံရတဲ့ရုရှားအတွက်ရေနံတင်ပို့ရမှာတုံးတယ်လို့တန်လျက်ရှိနေကြတာလည်းဖြစ်ပါတယ်။
ဗျူရ အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်အထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA American တန်ကရှနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်း Petron ခရိုင်ထဲမှာအထောက်တန်းမဲ့မြန်မာတချို့တည်ဆောင်လာတဲ့ကားနှစ်စီးဟာဒီလ26ရက်နေ့ကရဲစစ်ဆေးဂိတ်မှာမရက်ဖက်မောင်းပြတဲ့အတွက်အမြန်လန်းရဲတပ်ဖွဲ့ပိတ်ဆို့ဖမ်းဆီးတာကိုခံခဲ့ရပါတယ်။ကားပေါ်မှာတရားဝင်အထောက်တန်းမပါတဲ့မြန်မာ36ဦးနဲ့သူတို့ကိုလူကုန်ကူးတည်ဆောင်လာတဲ့တောင်ပေါ်တိုင်းသားနှုတ်ကိုဖမ်းဆီးမိခဲ့ပါတယ်။ကားမောင်းသူကမြန်မာနိုင်ငံသား36ကိုဆလာဘူရီခရိုင်ကနေဘန်ကွေ1000ရလို့တည်ဆောင်လာတာလို့ထပ်ဆိုခဲ့ပါတယ်။မြန်မာနိုင်ငံသားတွေကတက်ခိုင်မဲဆောက်ကနေတဆင့်လာတာဖြစ်ပါတယ်။အခုလိုလူကုန်ကူးသူတွေကိုငွေပေးပြီးမြန်မာအများပြားဝင်ရောက်လာတဲ့ပတ်သက်ပြီးထိုင်းစစ်ရဲကအလေးပေးလှုပ်ဆောင်နေတယ်လို့ထိုင်းဒုတိယကာကွယ်ဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံနဲ့တရားဝင်လမ်းကြောင်းတွေကလာလို့ဖမ်းဆီးရတဲ့မြန်မာတွေဒီရက်ပိုင်းနေ့စဉ်လိုလိုရှိနေတယ်လို့လည်းအလို့သမားရေးလှုပ်ရှားသူဦးကျဲမင်းကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအကျပ်တဲတွေနဲ့စစ်မှုမထမ်းမနေရပြတ်ထန်းချက်တွေကြောင့်တရားမဝင်လမ်းကြောင်းတွေကလည်းတဆင့်ထိုင်းနိုင်ငံနဲ့ရောက်လာတဲ့မြန်မာတွေတစ်နှစ်တခြားပို့ပြီးများလာနေတာလည်းဖြစ်ပါတယ်။တရုတ်ရဲ့ဒဇိုထောင်လိုင်းရေလှောက်ရှားမှုဒဇိတပိုင်းဖြစ်တဲ့ Hackery Cyber ဖောက်ထွင်းတိုက်ခိုက်တာခံရတယ်လို့ကိုကုမြောက် American ဆက်သွယ်ရေးကုမ္ပဏီကြီးကအတည်ပြုကြောင်းသမရအင်ဗျူထိတ်တန့်အရာရှိသူကပြောပါတယ်။ဒီဖောက်ထွင်းခံရတဲ့အတွက်အမည်မသိ American နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဖုန်းပြောဆိုမှုတွေနဲ့ဖုန်း message တွေကိုတရုတ်အစိုးရအရာရှိတွေခိုးဝင်ကြည့်ရတယ်လို့ပြောပါတယ်။Salt typhoon လို့လူသိများတဲ့တရုတ် Hackery ရဲ့တိုက်ခိုက်မှုကြောင့် American ဆက်သွယ်ရေးကုမ္ပဏီ၈ခုထဲမှာ ਨੇ ကွန်ပျူတာစနစ်တွေအတိုက်ခိုက်ခံခဲ့ရပြီးနိုင်ငံပေါင်းဒါဇင်နဲ့ချီမှာအလားတူအခြေအနေကြုံရတယ်လို့ American အစိုးရအရာရှိတွေကပြောပါတယ်။တရုတ် Hackery ရဲ့ကွန်ရက်တွေကိုနှိမ်နှင်းဖို့အတွက်လမ်းညွှန်ချက်တွေဘိုင်ဒန်အစိုးရထုတ်ပြန်ခဲ့ပြီးနောက်မှာပဲအခုနောက်ထပ်၉ခုမြောက်ကုမ္ပဏီအတိုက်ခိုက်ခံရတာလို့ Cyber နဲ့နည်းပညာဆရာမျိုးသားလုံချင်ရဲ့ဒုတိယအကြံပေးကပြောပါတယ်။တရုတ်ကအခုလိုကြီးကြီးမားမားထုတ်ဖောက်နိုင်တဲ့ cyber စစ်ဆင်မှုတွေကိုကြည်ရန် American Public ကဂန္ဓာရဲ့ cyber လုံခြုံရေးအားနည်းမှုကိုဖော်ပြနေတာလည်းဖြစ်ပါတယ်။ Syria နိုင်ငံမှာတော့သမ္မတ Bashar al-Assad ဒီလအစောပိုင်းကအဖြုတ်ချခံခဲ့ရပြီးတဲ့နောက် Turkey ကနေ Syria ကိုနေရပြန်ချတဲ့ဒုက္ခသည်3100နီးပါးရှိတယ်လို့ Turkey ပြည်ထောင်စုဝန်ကြီးဌာနကတောက်ချနေမှာပြောပါတယ်။2017ဆီးရီးယားပြည်ရင်းစစ်စတင်ခြင်းကစပြီးဆီးရီးယားကနေတူရကီကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်3000နီးပါးရှိတာပါဒီလိုတူရကီနဲ့တခြားနိုင်ငံတွေမှာထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေအနည်းနဲ့တိတ်မကြခင်အဆက်အစွဲပြုတ်ကျတော့ခဲ့ပြီးနောက်မှာအိမ်ပြန်ခွင့်ရဖို့မျှော်လင့်ချက်တွေဖြစ်လာပါတယ်တူရကီကနေဆီးရီးယားဒုက္ခသည်တွေနေရပြန်နေချိန်မှာတူရကီစွန့်ဝင်ကြီးကလည်းဆီးရီးယားအတွက်ဖြစ်စစ်ဒဏ်နဲ့စွန့်ဆန်အခြေခံဆောက်တွေပြန်လည်တည်ဆတ်နိုင်အောင်ကူညီမဲ့နည်းလမ်းတွေရှာဖွေသွားမယ်လို့ပြောပါတယ်တခြားနိုင်ငံတွေကလည်းဆီးရီးယားကိုအခုချိန်မှာအကူအညီတွေပေးနေကြတာပါ။အေးဥရောပတမကရဲ့ငွေကြေးအကူအညီနဲ့ဆေးဝါးအထောက်အကူပစ္စည်းတန်ချိန်50လောက်ကို Arab Sovereign ပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့ကနေဆင့်ဆီးရီးယားကိုလေယာဉ်နဲ့လည်းတည်ဆောင်သွားနေပြီဖြစ်ပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာအခုကဆက်လို့အပတ်စဉ်အစီအစဉ်ဖြစ်မြို့သမီးကဏ္ဍ2024ခုနှစ်နှစ်ကုန်အထူးအစီအစဉ်တက်ဆက်ပါမယ်ကိုလွန်နောက်မဲ့2024ခုနှစ်ဟာမြို့သမီးတွေအတွက်ဘလို့နှစ်နှစ်ဖြစ်ခဲ့ပါသလဲဆိုးရွားမှုတိုးတက်မှုတွေဘာတွေအဓိကကြုံခဲ့ရပါသလဲလာမဲ့2025နှစ်သက်အတွက်ရောဘလို့တိုးတက်ပြောင်းလဲမှုတွေဖြစ်လာဖို့မြို့သမီးတွေကညှော်မှန်းကြိုးပမ်းနေကြပါသလဲ2024ကိုပြန်ပြောင်းသုံးသပ်ရင်းနဲ့မြန်မာမြို့သမီးတွေရဲ့နှစ်သက်ဆန္ဒဆူတောင်းတချို့ကိုကုရပမြို့သမီးကဏ္ဍမှာအထူးစီစဉ်ဖြစ်မက်ခင်ဖြူထွေးရတင်ဆက်ထားပါရမညာ
မင်္ဂလာပါရှင်ယူမြို့သမီးကဏ္ဍကကျေးဇူးပါတယ်သိမကြခင်မှာတော့2024နှစ်ကုန်လို့2025နှစ်သက်ကိုကူပြောင်းတော့မှာပါကုန်လွန်တော့မဲ့ဒီ2024ခုနှစ်ဟာမြန်မာပြည်သူပြည်သားတွေအတွက်အမျိုးသမီးတွေအတွက်ဘယ်လိုနှစ်တစ်နှစ်ဖြစ်ခဲ့ပါလဲ ခက်ခဲမှုတွေများလာတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပေမဲ့လို့လည်းအမျိုးသမီးတွေဟာသူတို့ရင်ဆိုင်ကြုံတွေ့ရတဲ့အချက်တဲစိန်ခေါ်မှုတွေကိုကြံ့ကြံ့ခံရင်ဆိုင်ကြော်သွားပြီးတော့အနာဂတ်အတွက်အကောင်းဆုံးပြင်ဆင်ကြိုးပမ်းခဲ့တာတွေကိုတွေ့နိုင်ပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ
်2024ခုနှစ်ဟာမြန်မာနိုင်ငံအတွက်ရောမြန်မာနိုင်ငံတွေကအမျိုးသမီးတွေတော်ဖို့ပေါ့နော်ခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်လို့ပဲအဲကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တာမန်ချင်းနေမှာတော့မှအမျိုးသမီးတွေရဲ့ဟို social justice နဲ့ပတ်သက်လို့အမျိုးသမီးတွေရဲ့ status ပေါ့နော်နိုင်ငံရေးစီးပွားရေးအဲလူမှုရေးအစရှိသမျှပေါ့လေဒီဒဏ်ညူညီများမှုအခြေအနေကတာမန်ချင်းနေဒီမှာတော့မှပဲရုန်းကန်နေရစေဖြစ်တဲ့အခြေအနေမျိုးကြီးမှာအခုလိုမျိုးဟိုအာဏာရှင်စနစ်ဆိုးကိုဟိုပြန်ပြီးတော့အသက်သွင်းနေတဲ့ကာလကြီးမှာဒီအသက်သွင်းမှုကိုစန့်ကျင်တွန်းလှန်နေကြတဲ့တော်လှန်ရေးကာလမှာတော့အမျိုးသမီးတွေရဲ့အခြေအနေကပို့ပြီးတော့စိန်ခေါ်မှုတွေများတယ်သို့တော်ဒီလိုခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ပေမဲ့လည်းပဲဒီအခက်ခဲတွေစိန်ခေါ်မှုတွေကိုဟိုလက်လျှော့ပြီးတော့အရှုံးပေးပြီးတော့ကြော်လွှားခဲ့တဲ့နှစ်တစ်နှစ်တော့မဟုတ်ဘူးလို့တော့မြင်တယ်ဒီအခက်ခဲတွေစိန်ခေါ်မှုတွေကိုဟိုကြံ့ကြံ့ခံပြီးတော့ရွရွချွန်ချွန်နဲ့အောင်းအောင်းမြင်းအဖြတ်တန်းနိုင်ခဲ့တဲ့နှစ်တစ်နှစ်ပေါ့လေဖြတ်တန်းဖို့လဲစူးစမ်းကြတဲ့အမျိုးသမီးတွေကိုဥပမာတွေအနေနဲ့လည်းမြင်နေတွေ့နေရတယ်ပေါ့နော်ဥပမာဆိုလို့ရှိရင2024 BBC ကကမ္ဘာအမျိုးသမီးတရားဆိုပြီးတော့အာဟလာရွေးချယ်သတ်မှတ်တဲ့အထဲမှာဖော်ပြခင်ရတဲ့အထဲမှာဆိုမြန်မာနိုင်ငံကအဲဖီလ်မိတ်ကအမျိုးသမီးတူဟိုလဲပါဝင်ခဲ့တာကိုတွေ့ရတယ်ပေါ့နော်နိုင်ငံရေးကျင်းသူတူလည်းဖြစ်ပါတယ်ဆိုတော့အစားရှိသဖြင့်ပေါ့နော်ဒီလိုမျိုးခြေနေမျိုးမှတော့မှမြန်မာပြည်ထဲကအမျိုးသမီးတွေဟာဒီကဘာကနေပြီးတော့ပေါ့နော်ဒီရွေးချယ်သတ်မှတ်ဖော်ပြခံရတဲ့အမျိုးသမီးတူတွေမှာပါဝင်လာခဲ့တဲ့အနေအထားမျိုးတွေရှိခဲ့တယ်။ဒါအပြင်ကိုလည်းပဲတကဘာလုံးမှာကြည့်မယ်ဆိုလို့ရှိရင်လည်းပြိပခတွေကပိုပိုများများလာတာပေါ့နော်တကဘာလုံးအခြေအနေနိုင်ငံတကာအခြေအနေနဲ့ကြည့်မယ်ဆိုရင်လည်းပဲဆိုတော့မြန်မာပြည်မှာလည်းမဟုတ်ဘူးကဘာတော်ဝန်မှာလည်းပဲအမျိုးသမီးတွေရဲ့အခြေအနေတွေအဲဒဏ်ညူညီများမှုတွေအဲလူမှုရေးဆိုင်ရာတရားမျှတမှုတွေအတွက်ကတော့စိန်ခေါ်မှုတွေရှိတဲ့နှစ်တစ်နှစ်ဖြစ်ပေမဲ့အဲဒီအမျိုးသမီးတွေဟာဒီအခြေအနေတွေကိုဒီအတိုင်းပဲလက်ဆင်းခံပြီးတော့ရှော့ပေးနေတာမျိုးမဟုတ်ဖ ೇನೆ ရုန်းကန်တိုက်ပွဲဝင်နေကြတဲ့အာမန်တွေကိုလည်းတွေ့မြင်ခဲ့ရတဲ့နှစ်တစ်နှစ်လို့လည်းတစ်ဖက်မှာပြောနိုင်ပါတယ်
စစ်တအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာနေရာစုံကနေရွတ်ရွတ်ချွန်ချွန်ဆက်လက်ပါဝင်နေတာကိုတွေ့ရတာကတော့အင်မတန်ကိုအားတက်စရာကောင်းတယ်လို့အမျိုးသမီးရေးနှိုးဆော်သူလည်းဖြစ်စစ်ရေးနိုင်ငံရေးကျွမ်းကျင်သူလည်းဖြစ်တဲ့ပမခဒေါ်မီနီဝင်းဘတ်ကလည်းပြောပါရယ
်ပထမဆုံးတော့ပြောဖို့လိုအပ်တာကတော့ဒီနေ့ပြောသွားတဲ့ဥစ္စာတွေကပေါ့နော်အန်တီရဲ့ပုဂ္ဂိုလ်တယောက်အနေနဲ့အတုံးတက်သွားတာပါဘယ်ဖွဲ့စည်းလို့မှစကူစားပြပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါသေးတယ်။အဒီနှစ်တာအတွက်ပေါ့နော်ရမ်းမဲ့အားတက်စရာကောင်းတဲ့ဒီတော်လိုင်းကြီးနဲ့ပတ်သက်ပြီးတော့ပေါ့နော်အချိန်နေလေးဖြစ်သွားတယ်။အန်ဒီကူနိုက်လည်းပြောတာတယ်ဒီဥစ္စာချစ်တင်ခွင့်ရောက်သွားပြီလို့ပြောတာတယ်။အဲ့ဒါတကယ်လည်းပို့ပြီးတော့ပို့ပြီးတော့ခိုင်မာလာတယ်လို့ပြောလို့ရတာပေါ့နော်။ဒီတစ်နှစ်မှလည်းအဒီနေနဲ့ပေါ့နော်ဒီကဘာလုံးနေရာမျိုးစုံပေါ့နော်သွားပြီးတော့လူတွေနဲ့စကားပြောရဲအဲဒီဆွေးနွေးပွဲတွေလုပ်တယ်အဲဒီအချိန်မှာဘာသွားတွေ့လဲဆိုတော့80 80ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်နေတယ်အမျိုးသမီးတွေဖြစ်နေတယ်ဆိုတော့ဒီဥစ္စာကနောက်ပြီးတော့ဟိုအနည်းတို့ရင်တော့တွေ့ထားတဲ့ data ကလည်းပြောထားတာက65ရာခိုင်နှုန်းကအမျိုးသမီးလို့ပြောထားတယ်ဆိုတော့ဒီတော်လိုင်းရပေါ့နော်အမျိုးသမီးပူဆောင်ပြီးတော့လုပ်နေတဲ့ဥစ္စာလို့ပြောလို့ရတယ်ဆိုတော့ဒီဥစ္စာအရန်ဝမ်းသာစရာလေးပေါ့နော်အမျိုးသမီးအခုရချီတက်တက်ကြွကြွပဲသူတို့မှနေရာပေါင်းစုံကနေပြီးတော့သူတို့ဒီတော်လိုင်းရေးကိုပါဝင်နေကြတာဒါကတော့ဝင်နေပေါ့နော်အတက်စရာအဲသူတို့ရဲ့လှုပ်ဆောင်မှုတွေနဲ့စွမ်းရည်တွေကြောင့်မို့လို့ပဲဒီတစ်ခါဒီတော်လိုင်းရေးကဒီလောက်ထိအောင်မြင်တာလို့ပြောလို့ရတယ်
အမျိုးသမီးခွင့်ရလှုပ်ရှားသူမက်ခင်လေးကတော့2024ခုနှစ်တာကိုပြန်ကြည့်တဲ့အခါအရင်နှစ်တွေကတည်းကပိုပြီးတော့ပြင်းထန်တဲ့စီးရီးပြိပခါတွေရွှေပြောင်းချေချနေထိုင်မှုတွေနဲ့တဘာဝပိတုကတံတွေကိုပိုပြီးတော့ဆူဆူဝါခံစားခဲ့ကြရတာကိုတွေ့နိုင်တယ်လို့ထောက်ပြပါရယ်အမျိုးသမီးတွေအတွက်လုံခြုံမှုပြင်းမဲ့တဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်ဆိုပြီးတော့မက်ခင်လေးကပြောပါရယ
်2024မှာပြန်ကြည့်ရင်တော့ကျမတို့ကတတိုင်းပြည်လုံးကဆုတ်ယုတ်တာဆိုတော့ကျမတို့အမျိုးသမီးတွေလည်းပဲဟိုအတူတူပဲပေါ့နော်အတူတူပါပဲဆိုတော့ to the piano jamaro kuna pai ma solution ne mie ri mnyin chan na ri shi de naw ka di sit mu ran ubri chaung bo no sit mu ran ubri chaung jamaro lu nge ri amyo tami nge ri naw thuro ye mi ba ri ame ri bo no sait pai chan ya ba ho akon long bo ma long chong mu ri khan sa ya de kha ja raw 2024 byan chi lo shin no jamaro wa di pi twin ma shi ja de amyo tami ri ye sait pai chan ya yo pai chan ya ma long chong mu ri pyin jamaro di China ri ne tonhan yi ne mi osu mu aw ma ochu mu aw ma control area ma shi ni ja de no lu ri twat le sit mat de ya po bi phit paw la de kha ja lo thu ye ma long chong mu bai san ya ri ya le po bi lo mya la de dukkha ri yauk de naw de khu a ja lo tabawa pe an ye chang so yin le jama lo myo thami de ya po bi lo tayauk khan sa mu ri po mya de twe myo thami khwin yi lo pyo de kha ma a khwin yi ne a chin ni ya dan lu chin ni ja de twe ho dan pi de ma
ခက်ခဲတဲ့မှုတွေများလေကျမတို့ရဲ့အခွင့်အရေးပိုင်းဆိုင်ရာမှာလည်းပို့ပြီးတော့ဆုပ်ယုပ်မှုတွေရှိတယ်လို့ပြောလို့ရပါတယ်။အနာသိငယ်2024ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားထိခိုက်သေးခြင်းမှုချောက်ချောင်ကျော်အထိကျိုးလာခဲ့တဲ့အကြောင်းကိုကုလသမဂ္ဂကလည်းပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲခြံမှန်သည့်ပြည်ပြောဆိုထားပါတယ်။တချိန်တည်းမှာလည်းဒီကုန တရားအနေနဲ့ပေါ့နော်ဒီ2024မှာကျမစီကိုအကူအညီတောင်းတဲ့စီတီအမျိုးသမီးတွေကပို့ပြီးတော့များလာတယ်အဲဘလို့ကျမကပေါ့နော်သူတို့ထပ်ပို့ပေးတယ်အခါမှာအခက်ခဲတွေမျိုးစုံနဲ့အကျက်တဲတွေမျိုးစုံနဲ့ဒီပြည်တွင်းမြန်မာပြည်တွင်းမှာနေရတဲ့သူတွေအတွက်အရန်ဟိုအခက်ခဲဖြစ်တဲ့နှစ်တစ်နှစ်ပါပဲပို့ပြီးတော့ကျက်တဲလာတဲ့နှစ်တစ်နှစ်ပါပဲအဲဘလို့လူမျိုးတွေလဲဆိုရင်ကျမတို့CDM လုတ်လိုက်တယ်ကိုယ့်ရဲ့လုပ်ငန်းကိုအလုပ်ကံကိုဆုံးရှုံးလိုက်တယ်ပြီးတဲ့အခါမှာအမျိုးသားကလည်းဒီတော်လိုင်းရေးကြောင့်အဖမ်းခံရတယ်ထောင်ထဲရောက်သွားတယ်အဲ့တော့ဒါတတိလေးနဲ့ဘဝကိုရှေ့ဆက်ဖို့အတွက်ကြောင့်ရအလုပ်ကိုလုပ်ရတယ်ဈေးရောင်းရတယ်အဲဒါကဥပမာပြတဲ့အမျိုးသမီးတစ်ယောက်ပေါ့နော်တခြားဒီနိုင်ငံရေးမှာမလုံခြုံတော့လို့ CDM ဝင်လိုက်ပြီးတော့ဘဝကိုမလုံကျွန်တော်တို့နေရာမျိုးစုံထွက်ပြေးနေရတဲ့အမျိုးသမီးတွေလည်းရှိတယ
်2024ဟာမြန်မာပြည်ကအမျိုးသမီးတွေတင်မကကမ္ဘာတဝန်းကအမျိုးသမီးတွေချားမှာလဲအကျန်းဖောက်မှုတွေဆူဆူဝါးဝါးကြုံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်ကမ္ဘာတဝန်းလူခွင့်ရေးချိုးဖောက်မှုတွေထဲမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖောက်မှုတွေဟာနေရာတိုင်းမှာတွေ့ရတဲ့အခြေပြန့်ဆုံးနဲ့အဆိုးဝါးဆုံးအခြေအနေတွေဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ UN Women ကပြောဆိုထားပါတယ်2024ခုနှစ်အတွင်းမြန်မာအပါဝင်ကမ္ဘာတဝန်းကအမျိုးသမီးတွေအပေါ်အကျန်းဖတ်မှုတွေနဲ့နိုင်လုံမင်းထက်ဆက်ဆံမှုတွေဆူဆူဝါးဝါးရှိနေတာကိုထောက်ပြပြီးလူသားချင်းချင်းနားလည်မှုနဲ့ခေးမကူညီစိတ်တွေမွေးမြူနိုင်ဖို့တိုက်တွန်းသူကတော့ကယူနာနဲ့စာနာကူညီခြင်းလို့တိတ်ပေရတဲ့ရှုချိဗုဒ္ဓဘာသာဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော်ပရိုက်တာလုပ်ငန်းတွေလုပ်နေတဲ့မတ်ဆဗရီနာတန်ဖြစ်ပါတယ်ချစ်ချင်းမြတ်တာနဲ့စာနာတရားရှိထားပြီးအပြန်အလှန်ဖိမကူညီစမယ်ဆိုရင်ပုံမူအေးချမ်းနဲ့ပုံမူကောင်းမွန်တဲ့နှစ်သက်တစ်ခုကိုမျှော်လင့်နိုင်ပါတယ်လို့မတ်ဆဗရီနာတန်ကပြောပါရယ
်မြန်မာပြည်နဲ့ကမ္ဘာတူကမ္ဘာသားအလုံး US မှာရှိတဲ့လူတွေရောပဲเนาะဘယ်မှာပဲကြည့်ကြည့်ဟို third world country ပဲဖြစ်ဖြစ်ဒီ first class country ပဲဖြစ်ဖြစ် it doesn't matter မိန်းကလေးနဲ့ကလေးတွေအလုံးကနေပြီးတော့အိမ်မှာပဲဖြစ်ဖြစ်အပြင်မှာပဲတွားအကျမ်းဖတ်တယ်ရောနေပြီးတော့ခံရတာလေးကတော်တော်များနေတယ်เนาะအဲ့ဒါလေးတွေကဘာဖြစ်လို့လဲဆိုတော့ဒီစိတ်ဓာတ်ကြောင့်လူတိုင်းယောက်ျားမိန်းမကလေးလူတိုင်းအပါဝင်အားလုံးကနေပြီးတော့ကိုကနေပြီးစာနာစိတ်ဓာတ်ရှိတယ်ကိုကလည်းမနာစေချင်ကိုကိုရိုက်တာကိုဘယ်သူမှမကြိုက်ကိုကိုထိခိုက်တာကိုလည်းမကြိုက်ဆိုတော့အဲ့ဒါကြောင့်ကိုကမကြိုက်ရင်လည်းကိုကစာနာစိတ်ထားလိုက်တဲ့အခါမှာသူ့ကိုစာနာစိတ်ပြန်ပေးလိုက်တဲ့အခါမှာသူ့ကိုမုဒိတာပေးလိုက်စာနာစိတ်တွေရိုင်းပင်းကူညီပြီးတော့ကူညီပေးလိုက်တဲ့အခါမှာကြာရင်နောက်နှစ်တွေကြာရင်လည်းအလားတူများကြီးငြိမ်းချမ်းသွားမယ်လို့ထင်ပါတယ်နော်အလားဆိုရင်လည်းအလူတွေအားလုံးစာနာစိတ်များပို့ထားပါ kindness တွေများပို့ထားပါကိုယ်စိတ်အေးချမ်းမှုတွေပို့ထားပါပြီးတော့ဖြူစင်တဲ့စိတ်ထားတွေများပို့ထားနိုင်ကြပါစေလို့ဆုတောင်းပါတယ်
အလုံးမင်းလာပါရှင်ညီမတို့အင်ဂျယ်လမုန်ဖြစ်ပါတယ်အလုံးမင်းနေ့တမပြောရှင်ပါစေအင်ဂျယ်တို့ကဘာတော်မှရှိနေရဲ့ညီမနိုင်ငံပြည်သူပြည်သားတွေအားလုံးနေ့တမပြောရှင်ချမ်းမြေ့ကြပါစေအင်ဂျယ်တို့အနာရှင်စနစ်လက်ထက်ကလေးကနေပြီးရောအင်ဂျယ်တို့မြန်မာပြည်သူပြည်သားတွေအားလုံးစိတ်ဆင်းရဲကိုယ်ဆင်းရဲနဲ့ဒုက္ခတွေခံလာခဲ့ရတာပေါ့နော်အဲ့တော့နေ့တမအင်ဂျယ်ရင်းရင်းချင်းအားကြီးစွာနဲ Now, we are cooking ma, the, Mimanang and Mavono, Sipisha, Doka, Dairy, a test on Shumare to be. Now, we are the Jamai, the, Chini, Suya Jare to be, and Yadi Shi, mentally, ya, physically, ya, financially, ya, Kuni Piama, Pite, Dre, Injuria, Alo, Sholomia, Uno, Injura, Netama, Pobio, Tinibitin, Pobita Malaya, Meno, Alome.
ဒီနှစ်တက်မှာလဲတက်မှာလဲနောက်2024မှာလဲအားလုံးအတူတူတက်မှာပြီးတော့ဒီအာနာရှင်စနစ်ကိုအတူတူတိုက်ထုတ်ကြရအောင်နော်ဖိုက်တင်း တိုင်းရင်းသားလူမျိုးအခြေပြုတာပဲပြောပြောပြနေအခြေပြုတာပဲပြောပါတော့ဒီအုတ်ချုပ်ရန်တရားတွေပြီးလို့ရှိရင်လည်းပြနေအခြေပြုကောင်းစီတွေပေါ့နော်ဖွဲ့စည်းလာတယ်ဖွဲ့စည်းဖို့ပြင်ဆင်လာတဲ့အပိုင်းမှာလည်းအများကြီးတွေ့ရတယ်ပေါ့နော်ဆိုတော့ကျမတို့2024မှာတော့ဒီထက်ပိုလုံနိုင်ပါစေပေါ့နော်အထူးသဖြင့်ကျမတို့ဒီစီးရေးအရာလဲအောင်မြင်မှုတွေပိုရပါစေကျမတို့ တခါမှမရရှိခဲ့ဘူးတဲ့ဒီအမျိုးသမီးအနေဆုံး30ရာခိုင်နှုန်းပါဝင်ရေးမှုပေါ့နော်ဒီချတချို့ကတော့ NUCC platform နဲ့ဆိုလဲချတာရပါဝင်နေရှိတယ်လို့ကျမတို့လိုက်လာတွေးဆောင်တဲ့တချို့တော့ဒေါ်လာရေးအဖွဲ့အစည်းမှာဆိုရင်လဲသူတို့မူဝါဒတွေထက်ထတာတွေးရတယ်အဲ့ဒီမကပေါ့နော်တခြားတော့ ဒေါ်လာရေးအဖွဲ့အစည်းတွေကလည်းဒီဂျင်ဒါအီကွာလတီပေါ့နော်ဒီဂျာမန်တန်တူရေးကိုအလေးပြုပေါ့နော်အဲ့ဆိုအလေးအနေထားပြီးတော့ကောင်ထယ်ဖော်နိုင်ဖို့အတွက်ကိုလည်းစူတောင်းနေပေါ့နော်နောက်တစ်ခုကျမတို့တိုက်နေတဲ့ဒီဘုံရန်သူပေါ့နော်ဟိုကြာဆုံးပြီးတော့ကျမတို့နိုင်ငံအသစ်ကိုတီထောင်နိုင်တဲ့နှစ်သစ်ပေါ့နော်နှစ်သစ်အောင်မြင်မှုဖြစ်ပါစေလို့စူတောင်းပါတယ်ဟုတ်ကဲ့
2024အနာသိမ်းနောက်ပိုင်းစစ်တရဲ့ဖိနှိပ်မှုတွေအောက်မှာအခက်အခဲဆုံးကာလတွေကိုကြံ့ကြံ့ခံကြော်ဖြတ်ရင်းအာဏာရှင်စန့်ကြီးလှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာနေရာဆုံးကဏ္ဍဆောင်ကနေဆက်ပြီးတော့ပါဝင်နေကြတာကတော့အခုချိန်ထိပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုကြံ့ကြံ့ခံရက်တည်မှုတွေရဲ့အသီးအပွင့်တွေကိုလာမယ့်2024မှာမြင်ရဖို့မျှော်လင့်နေတဲ့သူ NGO ငွေငွေကြိုးစားမှုတွေအတိုင်းမခံအရှုံးမပေးကြံ့ကြံ့ခံမှုတွေရဲ့အသီးအပွင့်တွေကိုဟိုခန်းစားရပါစေလို့ကျွန်မစုမုံကောင်းတောင်းတယ်နောက်ပြီးတော့အပြောင်းလဲအချိုးကွေးတခုဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းပဲလူဖွဲ့စည်းရဲ့နိုင်ငံတကာနိုင်ငံရဲ့အပြောင်းလဲအချိုးကွေးတွေမှာဒီအမျိုးသမီးတွေရဲ့အဲထဲ့ဝင်မှုတွေမပါဘဲနဲ့အမျိုးသမီးတွေရဲ့အားစိုက်ထုတ်မှုတွေ ကျိုးပန်းအားထုတ်မှုတွေမပါဘဲနဲ့ဒီအပြောင်းလဲရဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ကျမတို့တွေဟာအပြောင်းလဲရပေါ့နော်အခေရကြတဲ့အခန်းကဏ္ဍတွေမှာအမျိုးသမီးတွေဟာရှိနေပါတယ်ဆိုတာကိုလည်းပဲယုံကြည်စီခြင်းနဲ့အဲဒီယုံကြည်ချက်ကိုလည်းပဲခံခံမှန်မှန်နဲ့ထားပြီးတော့ပေါ့လေ။ဒီဆက်လက်ပြီးတော့မိမိတို့ဘာလှုပ်လို့ပေါ့စီးပွားရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်နိုင်ငံရ ခက်ခဲတွေကိုကျော်လွှားစေခြင်းနဲ့နောက်ပြီးခါကျတော့အောင်မြင်မှုတွေကိုအရယူစေခြင်းပါတယ်လို့အရယူနိုင်မဲ့နှစ်တစ်နှစ်လည်းဖြစ်ပါစေလို့ဆုတောင်းပါတယ
်။အမျိုးသမီးတွေအများပြားပါဝင်နေတဲ့မြမနွေဦးကျော်လိုင်းရေးဟာလက်ရှိမှာချစ်ပင်ပွိုင်းလို့ခေါ်တဲ့အရေးပါတဲ့အချိုးခွေပြောင်းလဲတစ်ခုကိုရောက်နေပြီဖြစ်တယ်လို့အဆုံးသက်တိုက်ပွဲအောင်မြင်တဲ့အဆင့် end point ကိုမြင်မြင်ရောက်ဖို့ဆိုရင်တော့လူမှုအခွင့်အရေးအတွက်အရေးပါတဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာဥဆောင်မှုခံတာတွေမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုကိုပိုးပြီးတော့အလေးချမြင့်တင်ဖို့လိုအပ်တယ်လို့ပေါမော့ခတော်မီမီဝင်းဘတ်ကလည်းတိုက်တွန်းပြောဆိုပါတယ်။
2025မှာတကယ်ပဲဟို tipping point ကနေ end point ကိုအသေးအချာမြန်မြန်သွားခြင်းနဲ့ဆိုလို့ရှိရင်เนาะပို့မှာရှိတဲ့ human resource အလူအရင်းမြစ်ရဲ့ power တွေကိုအလုံးကိုသုံးဖို့လိုအပ်တယ်။အဲ့ဒီမှာဒီခုနပြောနေတဲ့ဟာနေတဲ့ဥစ္စာကအမျိုးသမီးတွေဒီခေါင်းဆောင်ရေးဘက်မှာပေါ့နော်ခေါင်းဆောင်အမှုနေရာတွေမှာအရှိဖို့လိုအပ်တယ်ဆိုတော့အန်တီအနေနဲ့ဗာလဲပြောချင်တာ2025မှာပေါ့နော်ကိုယ့်ရဲ့အဖွဲ့တွေကိုပြန်ကြည့်လိုက်ကိုယ့်ရဲ့အဖွဲ့တွေထဲမှာအမျိုးသမီးအနည်းဆုံး50ရာခိုင်နှုန်းမပါဘူးဆိုလို့ရှိရင်ကိုယ့်ရဲ့အဖွဲ့ကဒီဥစ္စာအားလုံးအပြည့်အစုံမရှိဘူးလို့ပြောလို့ရတယ်ဘာလို့အမျိုးသမီးတွေစဉ်းစားမှုတွေရလဲအမျိုးသားတွေနဲ့မတူအဲ့မတူတဲ့ဥစ္စာကိုလိုအပ်လာတာအခုချိန်မှာနောက်ပြီးတော့အများအန်ဒီအများအန်ပြောနေကြဒီပူပေါင်းဆောင်ရွက်တာပေါ့နော်ပူပေါင်းဆောင်ရွက်တာအဖွဲ့နဲ့အဖွဲ့နဲ့အများအန်သူတို့စဉ်းစားနေကြတယ်တိုင်းရင်းသားတွေချင်းချင်းပူပေါင်းဆောင်ရွက်ဖို့ဆိုပြောပြနေကြတယ်အမှန်မှာတော့အမျိုးသမီးနဲ့အမျိုးသားနဲ့လည်းပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်။အဲအဲ့လိုမျိုးပူပေါင်းဆောင်ရွက်တဲ့အခါမှာပါဝင်နေတာတဲ့တခုနေမှာပူမပြီးဘူး။အမျိုးသမီးတွေက decision maker level, policy maker level, planning level အဲ့ဒီအပေါ်ရန်နေမှာလေသူတို့ရဲ့အသိဉာဏ်နဲ့အင်အားတွေလိုအပ်နေရဲ။အဲ့ဒါကြီးရလာလို့ရှင်ဒီက tipping point နဲ့ end point ကိုတော့အမြန်ပဲရောက်သွားမယ်လို့အန်တီယုံကြည်
မျိုးသမီးခွင့်ရတက်ကြွလှုပ်ရှားသူမက်ခင်လေးကတော့ဒီ2025ဟာမြန်မာပြည်သူပြည်သားတွေအတွက်အပြောင်းလဲခေါင်းတွေကိုမျှော်လင့်နိုင်တဲ့နှစ်ဖြစ်ဖို့ဆုတောင်းတဲ့အကြောင်းပြောပါရ
စေ။ကျမရဲ့တကူရေနှစ်သစ်ဆုတောင်းကိုပြောပါဆိုရင်တော့ကျမတို့2025ဟာကျမတို့ຫນွေဦးတော်လှန်ရေးအတွက်ကောင်းသောပြောင်းလဲခြင်းတွေကိုအစားပြုတဲ့နှစ်လို့ကျမဖြစ်ပါစေလို့ဆုတောင်းတယ်ကောင်းသောပြောင်းလဲခြင်းတွေဆိုတဲ့အခါမှာလေလုံးဝအပြောင်းလဲရို့မြင်ရမှာမဟုတ်ပေမဲ့မူဝါဒတွေနှီးစနစ်တွေပြောင်းလဲတဲ့ဟာကိုကျမတို့မြင်ကျင်ပါတယ်အဲ့လိုအမြင်မှာလေတို့တူကျမတို့ရဲ့တကူရေခံယူချက်တွေမှာလေအမျိုးသမီးအမျိုးသားပေါ်မှာပဲဖြစ်ဖြစ်လိင်စိတ်ခံရမှု꽌ပြတဲ့သူတွေမှာပဲဖြစ်ဖြစ်အားနေတဲ့သူတွေပေါ်မှာပဲဖြစ်ဖြစ်လေးလေးဆဆနဲ့မေတ္တာနဲ့ချစ်ခင်မှုနဲ့စတင်ဆက်ဆံတဲ့ဟာမျိုးကိုလေကျမပြောင်းလဲစေချင်ပါတယ်ဒါမှသာကျမတို့ကအားနေတဲ့သူတွေမတူ꽌ပြတဲ့သူတွေကိုအတူတူလက်တွဲပြီးတော့ကောင်းသောအပြောင်းလဲမှာခြေတက်နိုင်မယ်လို့ကျမကတော့ယုံကြည်ပါတယ်
ဒီနေ့2024ခုနှစ်ထဲအဆိုးအဝါဆုံးလူ့ခွင့်ချိုးဖောက်မှုတွေနဲ့လူသားပေးဒုက္ခမျိုးစုံကိုချင်းချက်ခံကြော်ဖြတ်ခဲ့ပြီးဖြစ်တာကြောင့်လာမယ့်နှစ်သစ်ကိုတော့မြန်မာပြည်သူပြည်သားတွေအတွက်အောင်ဝဲရတဲ့နှစ်တစ်နှစ်ဖြစ်လာဖို့ဆုတောင်းတယ်လို့မတ်နှင်းနုနုဝင်းကလည်းပြောပါတယ်
2025မှာပိုအားတင်းပြီးပိုအားဆိုင်ပြီးတော့မှဒီဒေါ်လာရေးကိုအမြန်ဆုံးပြီးအောင်လို့ကျမတို့စူးစမ်းရမယ်ဒါပြီးတဲ့အခါကျတော့ကျမတို့အမျိုးသမီးတွေဒီအခုချိန်ထိတန်းတန်းခံပြီးတော့မှဒီဒေါ်လာရေးမှာဆက်ပြီးတော့ပါဝင်နေကြတာဖြစ်တဲ့အတွက်ကြောင့်မို့2025ကတော့အမျိုးသမီးတွေရဲ့ဒီတန်းတန်းခံဒေါ်လာမှုဒီအောင်မြင်မှုကိုရတဲ့နှစ်တစ်နှစ်ဖြစ်ဖို့ကျွန်မမျှော်လင့်ပါတယ်။ပို့ပြီးတော့လည်းအားလုံးနဲ့အတူတူအမျိုးသမီးရောကလေးတွေရောအားလုံးအတူတူပျော်ရွှင်ရတဲ့ငြိမ်းချမ်းရတဲ့နှစ်တစ်နှစ်ဖြစ်လာဖို့ကျွန်မမျှော်လင့်ပါတယ်ရှင်။
ကုန်လုံးမယ့်2024ခုနှစ်တစ်နှစ်ကြာအဆိုးအကောင်ဖြတ်သန်းမှုတွေကိုပြန်ပြောင်းတုံ့တက်ရင်းအမျိုးသမီးတွေရဲ့နှစ်သစ်မျှော်မှန်းချက်စုတောင်းချက်ကိုစားခဲ့ကြရတာပါရှင်။ဒီတစ်ပတ်အထူးစီစဉ်ကိုတော့ဒီမှာပဲညနာခွင့်ပြုပါ။လာမယ့်2025နှစ်သစ်ဟာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူပြည်သားတွေကမ္ဘာသူကမ္ဘာသားတွေအားလုံးအတွက်ပူပင်စောင့်ဆောင်မှုနဲ့ပြီးငြိမ်းချမ်းတဲ့နှစ်တစ်နှစ်ဖြစ်ပါစေ။ဒီမှန်ချက်တွေအကောင့်ထဲပေါ်နိုင်ပြီးတော့ကောင်းချီးမင်္ဂလာတွေပြည့်ဝတဲ့နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးရစေ။ Smart Kingview ထွေးပါ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင
်။စနေမနေ့ VOA အစီအစဉ်ပထမပိုင်းနိုင်ဝက်ကိုဒီမှာပဲအဆုံးသတ်ပြစေခင်ဗျာ။ဒုတိယပိုင်းနိုင်ဝက်ကိုတော့ Connie ထီလူလူမိတ်ဆွေရုပ်တံနဲ့ VOA Online မှာဆက်လက်ကြည့်ရှုနိုင်ပါတယ်ဗျာ။
VOA American တဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံတဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့2024ခုနှစ်ဒီဇင်ဘာ28ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုထုတ်လွှင့်ချက်တွေကိုမိမိရဲ့သဘောထားအမြင်တွေကို VOA Bamis Facebook နဲ့ YouTube ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြပြရဖို့ဖိတ်ခေါ်ပါတယ်ဒါမှမဟုတ် email ပို့ဖို့လိုရဆိုရင်တော့ bamis@voanews.com ကိုရေးသားပို့ပို့နိုင်ပါတယ်ခင်ဗျာဒါမှမဟုတ်လည်းVOA ရဲ့ Facebook Messenger နဲ့ဆက်သွင်းနိုင်ပါတယ်။သောတာရှင်တွေဆီကရေးသားပေးဖို့ချက်တွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ဗျာ။အခုတော့မြန်မာပြည်ကတနစ်တာသိပ္ပံနဲ့နည်းပညာကဏ္ဍထူးခြားအခြေအနေတွေကိုစူးစိပြီးတော့မတင်ဆက်ခင်မှာသုတဆုံနဲ့ American တခွင်ကိုအရင်ဆုံးတင်ဆက်ပြစေ။ခုတစ်ပတ်မှာဆရာဝန်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုလုံးတွဲ Virginia Commonwealth တက္ကသိုလ်မှာပညာသင်ကြားနေတဲ့ Matt Super အောင်မျိုးကြောင့်တင်ပြပေးမှာပါ။ဆလိတ်တောက်ရကနေအဆုတ်ထိခဲ့မှုတန်ကိုကုသနိုင်မဲ့နီလန်းနေတဲ့ပသက်ပြီးသုတေသနလုပ်နေတဲ့မတ်ယူပါအောင်မျိုးဟာရှစ်နှစ်စာပညာတော်သင်ဆုအပြည့်ဝရရှိထားသူဖြစ်ပါတယ်။ကိုအောင်ရိုက်ကူးခဲ့တာကိုပြန်လည်တင်ပြထားပါတယ်ညာ
။ယူပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထည့်နေတာပါ။
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့ America မှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါ။ဟိုကပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်။အဲ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်။ပြီးတော့အဲ undergraduate 4 နှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်းလိုင်းနဲ့ PhD ဘက်က research scientist line ပေါင်းထားတဲ့ရှစ်နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခုရှစ်နှစ် MPhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပြီးပြီးချင်းက specialty ကျောင်းပြီးမှ specialty ရေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါတယ်အဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစေယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house ဗမာစေကျောင်းနဲ့equivalent ဆိုရင် house စင်တာပေါ့နော်။ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်။လူတွေဟာဆေးလေးတောက်တဲ့အချိန်ကြာရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်။ဒီဒဏ်ရာတွေကိုကုသဖို့နီလန်းအသစ်တွေရှာဖွေတဲ့အတွက်သုတေသနလုပ်ပါတယ
်။ American ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောင်းထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတင်စုအပြည့်ပေးပါတယ
်။ယူပါဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ၄နှစ်အတွင်းမှာတော်တော်စူးစမ်းယူပြီးတော့ဆေးကျောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့ဆေးကျောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပါကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးတာပေါ့เนาะ၈နှစ်စလုံးအကုန်လုံးအဲ့ဒီဆေးအဲ့ဒီကျောင်းလာကားတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပါကိုနှစ်တိုင်းနှစ်တိုင်း stipend ပေးတာပေါ့เนาะนี่ซี้ซาซี้บอสไตปังอ่ะ
อารมณ์บ่ลอกย
ะอารมณ์ตะนิดกูตะนิดกู3,000ส่วน10นิดส่วน2,400ดาเมอะอะล่ะกาซาซี้นี่ซี้เว้ยสิดิจั่วจูชั่นไอ้นี่จ้องซี้ไม่ปาดิอูปอเนาะอารมณ์ปาง5,000ลอก estimate 5,000ลอกปอเนา
ะปัญญารอเทนสุยอบโซยิงจ้องซาตะคูเด้บ่ฮู้เบ้แฟแฟกะเปลี่ยนสินโบเลยโลราวา
ပညာတော်တင်စုနဲ့ပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့အကြောင်းညီကသူတို့ကဘလို့ရွေးချယ်တာလဲဆိုတာမပြောပေမဲ့ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်အကူပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စီကန်းစီယုံအတွေ့အကြုံ
ตุเดนาตัวจงเย่ลูมูไต้หวันปราฮิตาลงานีปาเย่โกปากาอัปไลน์ลงเย่ไอโกลงปาได้เชียร์เย่โกเย่แอปพลิเคชันอ่ะยุ่ยเชคันโบกินีปูมีอะไร
บ้างเนาะเบสองจีเซงเกียบงูเล่ยูปาออมยูว่ากูรู้เปียวๆว่าเลย
รีเสิร์ชเนี่ยพัฒนาไปแล้วยูปาก็อันเดอร์กราดูเอทไอ้ที่เล่นเนี่ยตัดตรงอ่ะดูที่อันเนี่ยการีสาบีรสรู้ทันเนี่ยปอนอ่ะไอ้ที่ไอ้นั่นเนี่ยเราอัดว่าไอ้ที่ดีบีดีเจ้ามาเว้ย neuroscience research ลูกเขาอะไรไอ้ที่อัดด้วยจงชีเอปอนอ่ะพี่เองจะช้าหันเนี่ยไอ้ที่เซกันเซยุนเนี่ยพัฒนาไปแล้วเซียงเวนิโกนักการีแชร์รู้ลูกเดไอ้ที่อัดด้วยจงเนี่ยยากเกว่าเนาะปราฮิตาเนี่ยพัฒนาไปแล้วแคนเซอร์ชีเรมีบาดเวมีพวาลาเรกลีดเวโกเสียบายสายเนี่ยพัฒนาไปแล้วอาเปเร่โรงงานโกวินบีรอคุณยี่เก็บอะไรซีจางโกจะพูบลูยาวลาเรลสุรอเอ็มมายูปาเย่อพูเนี่ยโดกาเนี่ยเอาสโลนเสียงเวนไอ้รอเงี้ยงรงาจีพวาลารงาไอ้ดิอพูเนี่ยอดอกูจีบีรอจีบีน่ะบ่เนาะเอลูจีนเนี่ยกูบักานี่ซิ่งဝင်ซาล่ะบ่อพูอ่ะซีกันตัวยินไล่ตัวล่ะทีไรโหจีดีจีไอ้ดิเพชั่นนี่เนี่ยไอ้ดิอพูอ่ะต่วยနေได้ฉิงยายินยังဝင်ပြီးတော့ยังกูไปล่ะบ่เนาะ
เจ้าไม่ปี้กินกระเดะก็โกเยตุริตนะหลุดท่าดาริโกอเมียเนี่ยผะเลปี้อเปียนลันตีนอยู่ผู้อเยจีจองเลยตูก็กูโลပြောว่าเร
ဟုတ် research เนี่ยပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းနှစ်တိုင်းဆိုယူပါတို့ conference တွေဝင်သွားပြတာပေါ့เนาะအဲ့တော့ဒီနှစ်က San Francisco မှာ conference ကိုသွားပြပါတယ်ဟိုဟာ San Francisco မှာယူပါရဲ့လုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လေဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေရလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်းယူပါကဟာပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအစုံနဲ့ပတ်သက်ပြီးတော့စိတ်လေးတောင်းရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘယ်လိုဟိုကကုသနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်။
ကြောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလို့လို့ရတာလဲဆိုတော့တက်နိုင်သလောက်အင်္ဂလိပ်စာကိုစောစောစီစီသင်ယူဖို့အတွက်ရဲ့ပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းနေရ website ကြီးကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website ကြီးရဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီ America လာပြီးကြောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
ကိုအောင်တင်ဆက်တဲ့သုတဆုံလေအမေရိကန်ထခွင်ကိုနားဆင်ကြရတာပါဗျာ။အဲလိုစိတ်ဝင်စားဖို့ဗီဒီယိုဆောင်းပါးတွေနဲ့အတူ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ၊ရေဒီယိုအတန်လွှင့်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာလက်ရပမာရှိတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနားဆင်နိုင်ပါတယ်။အဲ့မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်း၊ဗီဒီယိုသတင်းတိုတွေကိုကဏ္ဍလိုက်လွှဲတကူကြည့်ရှုနိုင်ပါတယ်ဗျာ။ VOA က2024ခုနှစ်နှစ်ကုန်နဲ့2025နှစ်သစ်ကူကာလမှာတနင်္လာကဏ္ဍဆောင်ကနေထူးခြားမှုတွေစူးစီးတင်ဆက်နေတဲ့အထူးအစီအစဉ်တွေကိုလည်းဇက်တိုက်တင်ဆက်နေတာမို့မကြာခင်မှာလည်းသိပ္ပံနဲ့နည်းပညာအထူးအစီအစဉ်တင်ဆက်ဖို့ရှိပါတယ်ခင
်ဗျာ။မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။ တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်ခုတော့နောက်ထပ်အပတ်စဉ်ကဏ္ဍအထူးအစီအစဉ်တစ်ခုထပ်မံတက်ဆက်ချင်ပါတယ်သိပ္ပံနဲ့ဒီပညာကဏ္ဍပါတိုက်ပွဲတွေနဲ့မေးချမ်းနေတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းသိပ္ပံနဲ့ဒီပညာဆိုင်ရာအခြေအနေရောဘယ်လိုရှိနေပါသလဲဂျပန်အနမသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမူကျော်သူကိုဒေါခင်မျိုးသက်ကမေးမြန်းပြီးဒီတစ်ပတ်စူးစီးတင်ပြထားပါရခင်ဗျာ
နောက်ထောင်းနဲ့24ခုနှစ်ထဲမှာတကဘာလုံးကလည်းစစ်ပွဲတွေဖြစ်တယ်ရာသီဥတုတွေလည်းဖောက်ပြန်တယ်ဒီကြားထဲမှာနည်းသိပ္ပံနဲ့နည်းပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေလည်းရှိတန်းတလောက်တော့ရှိရပါတော့အထူးသဖြင့်ဆိုလို့ရှင်တော့AI နည်းပညာတွေကအရန်တိုးတက်နေတယ်ပေါ့နော်ဆိုတော့ဒီ2024ခုနှစ်အတွက်သိပ္ပံနဲ့နည်းပညာနှစ်ချုပ်ကလေးကိုမြန်မာနိုင်ငံနဲ့ရှင်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာဘယ်လောက်တိုးတက်မှုရှိရဲအဲ့ဒါလေးသိချင်လို့ပါဒေါက်တာမိုးကျော်ဒီ2024ခုနှစ်အတွက်ပြောပြမယ်ဟု
တ်ကဲ့ပါခင်ဗျာခုနမိတ်ဆက်တဲ့အချိန်မှာပါသွားသလိုပေါ့နော်ဒီ artificial intelligence AI ကတော့အရန်ကိုပဲတက်လာပါလေလူတွေလည်းတကယ်ကိုကျေကျေပြန့်ပြန့်စပြီးသုံးနေကြတာမျိုးရှိသလိုအထူးသဖြင့်ဂျပန်နိုင်ငံမှာပေါ့နော်စစချင်းဖြစ်လာတဲ့ဂျန်ငယ်တစ်နှစ်ကျော်လောက်တည်းကဝန်ကြီးချုပ်ကနေဦးစီးပြီးတော့တခါတည်းကုမ္ပဏီဥက္ကဋ္ဌကိုဂျပန်နိုင်ငံကိုခေါ်ပြီးတွေ့တာမျိုးတွေနောက်ဆူရဌာနတွေပေါ့နော်မြို့နယ်ရုံးတွေမှာအစအဲ့ရအောင်တွင်းနေကြတဲ့သုံးတယ်ပေါ့ဆိုပြည်သူတွေလွယ်လွယ်ကူကူလာပြီးတော့သူတို့ information ကိုရှာလို့ရတဲ့ပုံစံမျိုးတွေပေါ့နော်မမှန်ခွဲတဲ့အစားတော့ဒီချိန်ကြီးရောခက်နေတော့ပေါ့နော်ဒီဟိုရည်ရလေးအဖြစ်ပြက်တွေလည်းအများကြီးပါတပိုင်းကတိုးတက်လာတဲ့အတူတူပါပဲ။နောက်ဒီစစ်ပွဲတွေကြောင့်ဖြစ်တာနဲ့ပတ်သက်ပြီးပြောရတယ်ဆိုရင်တော့တကယ်ထိခိုက်တာပေါ့နော်။ Science and Technology လာထိခိုက်တာပါလဲဆိုတော့ Geopolitics ခေါ်တာပေါ့နော်။နိုင်ငံယူဝါဒအုပ်စုဒီကစစ်တိုက်တဲ့ဟာတွေကိုမူတည်ကွဲကြတော့ခံရတာဘယ်လိုခံရလဲဆိုတော့လူငယ်နဲ့ပညာရှင်တွေကခံရတယ်။နိုင်ငံတကာလှည့်ပြီးတော့သူပြည်ထနာပူတွဲလုပ်တဲ့လူတွေအတွက်ကိုအခုအရန်ကိုခက်ခဲပါတယ်။ကျွန်တော်ကြံခဲ့တဲ့နှစ်30အတွင်းမှာကြီးလာခဲ့တဲ့အချိန်ကနေကြီးရယ်ဆိုရင်အရန်ကိုခက်ခဲတယ်နောက်ဒီပါမှာပညာတော်သင်သွားတဲ့လူတွေအတွက်ဆိုစစ်စစ်တဲ့ဥစ္စာတွေကအရန်ကိုချက်ပါတယ်လုတ်ခဲ့မှုတဲ့ကုမ္ပဏီတခုကသူဘာမှမလုတ်ခဲ့ပေမဲ့ကုမ္ပဏီရဲ့နာမည်ပြက်စင်းဝင်ထားတယ်ဆိုရင်ဒီ၆လိုင်းရဲ့နာမည်ပြက်စင်းဝင်ထားဆိုဒီလူရဲ့ဘဝတော်တော်ခက်ခဲပါတယ်ဒီပါနိုင်ငံအဲ့တော့အဲ့လိုအခြေအနေမျိုးတွေပေါ့နော်ကျွန်တော်တို့ဆိုလည်းအခုဆိုရင်ဒီ conference ဆာလန်ဖတ်ဖို့အတွက်ဖိတ်တဲ့အခြေအနေမှာဆိုသွားဖို့အတွက်ဆိုတော်တော်ကိုစဉ်းစားရတယ်ရုံးမှာခွင့်ပြုချက်မပေးတဲ့ဟာမျိုးတွေရှိလာတယ်ဒီပြန်လာရင်အသေးစိတ်ပြန်ပြီးရေးရတယ်ဘာတွေနဲ့ဘလူနဲ့တွေ့ပြီးဘာတွေပြောခဲ့တယ်ဆိုတာတွေပေါ့နော်ဒါတော့မှဒါဂျပန်နိုင်ငံလိုရန်ကိုလွတ်လပ်တဲ့နိုင်ငံပါပါဆိုတော့အဲ့လိုအခြေအနေမျိုးတွေရှိပေမဲ့ကောင်းတဲ့ဟာပေါ့နော်ဒီကမ္ဘာကြီးတစ်ခုလုံးမှာဒီကာဗွန်တန်းငွေ့တွေညှော်နေဖို့အတွက်ဆိုပြီးလုပ်ကြတဲ့အပိုင်းနဲ့ပတ်သက်ရင် zero emission အပိုင်းမှာနည်းပညာတွေကအရန်ကိုတိုးတက်လာတယ်လှုပ်ရှားမှုတွေလည်းရှိလာတယ်နောက်ပြီးတော့ဒီရာသီဥတု climate change နဲ့ပတ်သက်ပြီးတော့ဘေးအန္တရာယ်တွေဖြစ်လာတဲ့အပိုင်းမှာလည်းပညာရှင်တွေကနေပြီးတော့နည်းပညာမျိုးစုံနဲ့ပေါ့နော်ကြိုပြီးတော့အပီပေးတဲ့အပိုင်းတွေဂျိုတင်ကာကွယ်အပိုင်းတွေလှုပ်လာတဲ့ဟာတွေပေါ့နော်နောက်ဆေးပညာပေါ့နော်ဆေးပညာနဲ့ပတ်သက်လို့နည်းပညာတွေကတော်တော်လေးကောင်းလာအထူးသဖြင့်ကျွန်တော်တို့အသက်ကြီးပိုင်းတွေစိတ်ဝင်စားတဲ့ဟာပေါ့နော်ဒီ weight အရန်ပြတ်တဲ့အတွက်ကိုကြောက်အောင်လို့ diet ဖြစ်အောင်လုပ်တဲ့ဆေးတွေမှာလည်းအရင်ကစေအန္တရာယ်ရှိတဲ့ဒီကောင်မလေးဖေးစားဆန်တမ်းထားတဲ့လိန်လေတဲ့ဆေးတွေအများကြီးပဲအခုကတော့တကယ်ကိုပဲဖြီးရောက်ပုံရပြီးတော့တက်တက်တာတာနဲ့လွယ်လွယ်ကူကူရနိုင်တဲ့ဆေးတွေအစီပေါ့နော်အကုန်လုံးနေအခုဆေးပညာဆေးစစ်ပေးတဲ့ယောဂစစ်ပေးတဲ့နည်းပညာတွေရန်ကိုတိုးတက်လာမှန်ပါတယ်ခင်ဗျနောက်စွိုင်းရင်နောက်ဆုံးတစ်ခုပါပေါ့နော်စွိုင်းရင်နဲ့ပတ်သက်ပြီးတော့လည်းရန်ကိုဒီနည်းပညာအသစ်တွေကရန်ကိုကောင်းလာတယ်ဂျီယိုသာမယ်ပေါ့နော်ဒီကဘာမြေအောက်ကအပူငါနေပြီးစွိုင်းရင်ထုတ်တဲ့အပိုင်းဆိုရင်အခုကျွန်တော်တို့ကြံနေတဲ့အပတ်ကနေမဲ့ကျွန်တော်တို့ဂျပန်နိုင်ငံမှာ10နှစ်ကျော်လောက်ပြင်ဆင်ထားတဲ့ project တစ်ခုကနေပြီးတော့ကျွန်တော်တို့အစီအဝေးလုပ်ကြတယ်ပေါ့နော်အဲ့ဒီမှာဆိုရင်အဲဒီလာမယ့်2025ခုနှစ်ထဲမှာစပြီးတူးပါမယ်အနေကြီးပါအဲ့ဒါတကယ်ကဘာမှာပရမဆုံးအချိန်ပေါ့နော်အရန်ကိုဖြည့်အောင်မှုရှိမယ်ဒီပညာပစ်တခုကိုစတင်မှာပါခင်ဗျာ
ဒီလိုမျိုးပေါ့နော်ကဘာကြီးမငြိမ်မသက်ဖြစ်နေပေမဲ့လည်းဒီပညာရတော့တိုးတက်မှုရသူ့ကနေသူရှိနေတယ်ပေါ့နော်
ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုထူးထူးခြားခြားပေါ့နော်ဘာတွေများပြပြောင်းလဲတွေရှိပါလဲပြောပြပေးပ
ါဟုတ်ကဲ့ပါခင်ဗျကျွန်တော်ကြံခဲ့တဲ့နှစ်တွေကနှစ်ကုန်ပါလေသစင်စီသစင်စီပေါ့နော်မိတ်ဆက်ပေးခဲ့ရတာရှိပါတယ်ဆိုတော့နားထောင်နေမူခဲ့တဲ့ဆိုတော့တော့မှတ်မိမှာပါဒီຫນွေဦးတက္ကသိုလ်ပေါ့နော်မြန်မာຫນွေဦးတက္ကသိုလ်ဆွေတဲ့ဥစ္စာကဒီလူငယ်တွေကဒီအကြောင်းတွေကိုပညာကိုသွားသင်နိုင်တဲ့အခြေအနေမျိုးမရှိတဲ့အထူးသဖြင့်တက္ကသိုလ်ပေါ့နော်အဆင့်မြင့်ပညာမှာသွားနိုင်တဲ့အခြေအနေမျိုးတွေမှာကျွန်တော်အွန်လိုင်းကနေပြီးတော့တပီလုံးကကျောင်းသားအားလုံးကိုအထူးသဖြင့်ဒီကိုဗစ်ဖြစ်တဲ့အချိန်မှာစာမွေးနောက်ဆုံးအချိန်ကနေပြီးတော့ကိုလိုကလန်နဲ့ပွဲမရပဲကျန်တဲ့ကလေးတွေကိုဦးစားပေးနေတဲ့ကျွန်တော်ကျန်တဲ့နှစ်နှစ်ခွဲလောက်ကနေပြီးစလိုက်တဲ့ဥစ္စာအခုဆိုရင်အတန်းအားလုံးလဲသွားတဲ့အခြေအနေမျိုးရောက်ပါပြီပြီးတော့မှပို့ပြီးအဆင့်မြင့်တာအနေနဲ့ပြောရမယ်ဆိုရင်ပေါ့နော်ဒီလွန်ခဲ့တဲ့နှစ်ပေါင်း80လောက်တုန်းကမြန်မာနိုင်ငံမှာဆိုရင်ဒါမြန်မာနိုင်ငံရဲ့အင်မီဂျင်နယ်ဆက်တကြောတွေကဘယ်လိုခေါ်မလဲအန်ရရှိတယ်ငြိမ်သက်မှုမရှိဘူးစစ်ပွဲမျိုးစုံနဲ့ရှိနေခဲ့တဲ့နေရာတွေကအောက်ဟိုကောင်းလောက်ကြံခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းမှာပေါ့နော်အဲ့ဒီနယ်ဆက်ဒေသတွေအားလုံးကအေးချမ်းသွားတဲ့အခြေအနေမျိုးဖြစ်လာတယ်ပေါ့နော်ပြောင်းပြန်ပြီးတော့မှမြို့ကြီးတွေနဲ့တကယ်မြန်မာနိုင်ငံအလဲပိုင်းလွန်နေရာပြည်တွေမှာအေးချမ်းတဲ့အခြေအနေမျိုးတွေပြောင်းလဲသွားတဲ့အတွက်ကြောင့်မလို့အဲ့အေးချမ်းသွားတယ်လို့ပြောတဲ့နယ်ဆက်တကြောတွေမှာအခုဆိုရင်ကျောင်းပညာရေးတွေကတော်တော်လေးကိုအဆင်ပြေပြေနဲ့စတင်ပြီးထောင်နိုင်ပြီပေါ့နော်ဟိုကချင်ပြည်နယ်မှာရှိတယ်၊ပြည်အပြည်နယ်မှာရှိတယ်၊ပြည်ရင်မှာလည်းရှိတယ်၊စကိုင်းမှာလည်းရှိတယ်တခြားရဇေတာတွေမှာလည်းဆက်ပြီးတိုးပြီးပေါ်လာနေမှာဖြစ်ပါတယ်ပြီးတော့မှတခါနေဆက်တကြောမှာကျွန်တော်အထူးသဖြင့်ကျွန်တော်ကဘာမြေသိပ္ပံပေါ့နော် geology နဲ့ပတ်သက်ပိုင်းကိုပြောမယ်ဆိုရင်ကျွန်တော်ဘူမိဗေဒမှာဘယ်လိုမျိုးဓာတ်သတ္တုတွေဘယ်လိုမျိုးမြေမျိုးစားတွေရှိတယ်ဆိုတာကအေးချမ်းမှုမရှိတဲ့အောင်ပေချာတိုင်းထောင်မှုမရှိဘူးပေချာမှတ်တမ်းတင်ထားတာမရှိတဲ့ဟာမျိုးတွေကအခုဆိုရင်အရှိန်ဟုန်နဲ့စပြီးတော့စနစ်တကျစလုပ်ဖို့ပြင်ဆင်နေတဲ့အပိုင်းတွေရှိလို့အိန္ဒိယနိုင်ငံတွေရဲ့ဘူမိဗေဒလေ့လာရေးအခွဲတွေကလိုလိုလားလားနဲ့စတင်ဆွေးနွေးနေကြတဲ့အခြေအနေမျိုးတွေပေါ့နော်ဒါကတော့တိုးတက်မှုအပိုင်းတွေလို့ပြကျွန်တော်ပြောချင်ပါတယ်ခင်ဗျာနောက်မြေပြင်ရဲ့အကြောင်းတွေမှာဆိုရင်ကသို့တဖြင့်ပေါ့နော်တကယ်လက်တွေ့အပိုင်းဆိုင်ရာတွေကတေချာစနစ်တကျလုပ်နိုင်တယ်လို့ပြည်နယ်တွေကနေပြီးလိုလိုလားလားနဲ့request ပေါ့နော်မြစ်တိုင်းရခံပြီးတော့အခုညတောင်းလာတဲ့အပိုင်းကပါလဲဆိုတော့သူတို့ပြည်နယ်တိုးတက်ဖို့အတွက်ကိုနောက်ကျခဏနောက်ကျခဲ့တဲ့အပိုင်းတွေပါလေလဲပေါ့နော်အစသဖြင့်ကြောက်တံပရမညာသဘာဝဒီအဖို့တံပစ္စည်းတွေနဲ့ပတ်သက်တဲ့ရှာပွေးတဲ့နည်းပညာတွေကိုအထူးပြုလေ့လာခြင်းနဲ့ပြီးတော့လူခွင့်နဲ့ပတ်သက်တဲ့အပိုင်းတွေကိုသူတို့သိချာသိခြင်းနဲ့ကလေးတွေပေါ့နော်အဲ့ဒါတွေအပိုင်းတွေကလည်းတကယ်ကိုအထူးသဖြင့်ねဟိုတိုးတက်လာတဲ့အပိုင်းတွေကိုပြောခြင်းပါလဲ
ဗျမသိကတော့ပြောခဲ့ပါတယ်မြန်မာနိုင်ငံမှာဆိုလို့ရှင်ဒီကုလသမဂ္ဂနဲ့တခြားနိုင်ငံတကာကနေပြီးတော့လာပြီးတော့အကူအညီပေးပြီးတော့သူတေသနာလုပ်နေတဲ့အပိုင်းကြီးရှိပါတယ်။ဥပမာဆိုရင်အင်းလေးလိုမျိုးနေရာပေါ့နော်။နောက်ပြီးတော့တောင်ဘက်မှာဆိုလည်းဟိုမြန်မာနိုင်ငံရဲ့ကမ်းလွန်တဲ့ဒေသတွေ။ဆိုတော့ဒီလိုမျိုးနေရာတွေမှာပေါ့နော်။ဒီနှစ်အတွက်ကို2024ခုနှစ်မှာဗားရမြထူးထူးခြားခြားလုပ်နိုင်ပါလေ။ဘာလို့တိုင်းပြည်မငြိမ်မသက်တဲ့ကြားထူးထူးခြားခြားလေးတွေဆော့ဆော့လုပ်နိုင်တယ်လို့ပြောလို့လေ။ဒီနေဆက်ဒေသတွေမှာလုပ်နိုင်တယ်ပြောလို့။အရင်လုံးလက်ဆက်ဒီလောက်တူတဲ့ကလုပ်ငန်းနေပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဗားရမြထူးထူးခြားခြားတို့တက်အောင်လုပ်နိုင်တာတွေ့ရပါလေ
ဟုတ်ကဲ့ပါခင်ဗျအဲ့ဒီဘိုင်းကပေါ့နော်နှစ်စဉ်ဒီဇင်ဘာပေါ့နော်အခုချိန်လို့အချိန်မျိုးပါဆိုရင်ဒီနိုင်ငံသားရေးဝန်ကြီးဌာနသူပြနိုင်ငံတကာပူးပေါင်းဆောင်ရွက်ကိစ္စအားလုံးကနိုင်ငံသားရေးဝန်ကြီးဌာနကိုကျွန်တော်ဖြတ်ရတာပေါ့ဆိုတော့ဂျပန်နိုင်ငံကကျွန်တော်တို့ဒီရခိုင်ကမ်းလွန်မှာကျွန်တော်တို့ဒီမလင်းအချိန်အကြီးကြီးတွေလှုပ်တယ်ပြီးဆူနာမီလာတဲ့သူတေသနာနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတေချာမတိသေးတဲ့အပိုင်းတွေကိုတကယ်လို့ရင်းနဲ့ညင်နဲ့ကြီးအထိကိုကျွန်တော် seismic ပေါ့နော်နည်းပညာနဲ့ကျွန်တော်တိုင်းခါဖို့ဆိုလှုပ်တဲ့ဥစ္စာကျန်ခဲ့တဲ့ connection တွေလုပ်နေဥစ္စာတောက်လျှောက် American ဆိုရဲအကူကြီးပြီးတော့ကျွန်တော်ရုံးပေါ့နော်ဂျပန်နိုင်ငံရဲ့နည်းပညာနဲ့အထူးသူလုံးကြမယ်ဆိုတဲ့ဟာသူတေသနာနဲ့ပတ်သက်ပြီးကျွန်တော်နိုင်ငံရေးဝန်ထမ်းတော်ကိုတင်ထားတယ်ဒါကိုနိုင်ငံရေးဝန်ထမ်းတော်ကလည်းအမြဲတမ်းနှစ်ဆင်ပြီးတဲ့ဘာတွေထူးလဲဘာတွေထူးလဲပေါ့နော်အဲ့တော့ဒီနှစ်ရောက်လာတဲ့အချိန်မှာကျွန်တော်ကလည်း၃နှစ်ကြီးဘာမှမထူးဘူးလုံခြုံရေးအခြေအနေကြောင့်မို့လို့ကျွန်တော်တို့ကပွားပြီးတော့တိုင်းထောက်ဖို့မဖြစ်နိုင်ဘူးဆိုတဲ့ဟာကိုဖြစ်နေတဲ့အတွက်ကျွန်တော်အားနာတဲ့ဘိုင်းနဲ့ပါတော့ကဲတေချာတဲ့အချိန်ကျမှထပ်ပြီးပြင်ရတာပေါ့ဒီတစ်ခေါက်တော့ဖြတ်ကြမယ်ဆိုတဲ့ဟာမျိုးပြောတဲ့အချိန်မှာဂျပန်သူတေပီတွေကပေါ့နိုင်ငံတကာပူးပေါင်းတဲ့ဖွဲ့တွေကပေါ့ချက်ဖို့သဘောမတူပါဘူးဒါကိုဒီတိုင်းပဲထားမယ်အရှိကိုအရှိတိုင်းပဲကျွန်တော်တို့ငင်းညံ့တဲ့တနေ့မှာအများဆုံးစကြမယ်ဆိုတဲ့ဟာမျိုးပေါ့နော်အခုကငင်းညံ့မှုအခြေအနေကလည်းငင်းနေရတဲ့အခြေအနေမျိုးရှိတယ်ဆိုတော့အဲ့လိုသူတေသနာမျိုးတွေကျွန်တော်ဆက်ပြီးတိုးရောပြင်ဆင်ထားတယ်ပြီးတော့သူတင်တာစာပေတိုင်းထွားမှုကိုတင်မောင်းနဲ့သွားပြီးမလုံနိုင်သေးအောင်တော့ဒေတာကံပညာရှင်တွေပေါ့နော်တဲ့ကျောင်းသားတွေကိုအွန်လိုင်းကပဲဖြစ်ဖြစ်ဂျပန်ကိုခေါ်ပြီးအမေရိကကိုခေါ်ပြီးရောဖြစ်ဖြစ်လေ့ကျင့်ပေးတဲ့အစီအစဉ်စဖို့ဆိုတဲ့အပိုင်းလေးတွေကိုကျွန်တော်စပြီးပြင်ဆင်နေပါဒါမျိုးလည်းဆက်လုပ်ကြအောင်ဒီလောက်ကတော့ရေးလို့ရပါတယ်ဆိုတဲ့အားမျိုးကျွန်တော်နိုင်ငံတိုင်းဝန်ထမ်းတော်တင်ထားပါတယ်ခင်ဗျဆိုတော့အဲ့ဘိုင်းနေရှိသလိုမျိုးစကားဆက်ဆက်သွားလို့ကျွန်တော်ကအရေးကြီးတဲ့အားတစ်ခုကြံခဲ့တာပါလဲဆိုတော့ကျွန်တော်တို့ဒီပွဲရတဲ့ကလေးတွေက ကျွန်တော်တို့ခုနအတန်းနေပေါ့နော် EMNO ယူရိုမြန်မာနေတက်တို့တို့မှာတန်ခဲ့တနေ့ခွဲရစာကျင်လိုက်တဲ့ကလေးတွေကဘွေးရပြီးတော့ခုပြည်ပနိုင်ငံပေါ့နော်ပြည်တွင်းမှာလည်းမနေနိုင်သူတို့အတွက်ကိုမြို့ပေါ်မှာနေရတဲ့ဥစ္စာစိတ်ဘလို့အနေရှိလာတဲ့အခြေအနေမျိုးဖြစ်လာတဲ့အခြေအနေမျိုးမှာသူတို့တွေတက်နိုင်တော့ပြည်ပနိုင်ငံတွေကိုစူးစမ်းပြီးရှောက်တာပြီးတော့ပွားကြတယ်အခုအများစုပေါ့နော်ပြည်ပနိုင်ငံအိမ်နီးချင်းပြည်ပနိုင်ငံတွေကတက်တို့ကောင်းကြီးတွေမှာသူတို့တွေကရွေးချယ်ပြီးတော့တက်ခွင့်ရနေတဲ့ scholarship တွေလည်းရနေတဲ့အပြင်ကိုသူတို့ကိုအခုမငြင်းညာသေးတဲ့ကာလမှာအတွေ့အကြုံရအောင်ဆိုပြီး on the job training ဆိုပြီးတော့အခုဆိုရင်ပြည်ပကကုမ္ပဏီကြီးတွေပေါ့နော်ကျွန်တော်တို့ရဲ့ခင်မင်ရတဲ့မိတ်ဆွေတွေဆရာသမားတွေကနေပြီးတော့သူတို့တွေအတွက်အလုပ်ကင်ခွင့်လာနေပြီးလဲဖန်ပြီးပေးနေပါတယ်အဲ့တော့လာမယ့်တစ်နှစ်နှစ်နဲ့ကျွန်းမှာသူတို့တွေကနိုင်ငံတကာကဒီသိပ္ပံနည်းပညာနဲ့ပတ်သက်ပြီးတော့နည်းပညာသစ်တွေကိုအတွေ့အကြုံရထားမဲ့သူတွေဖြစ်လာပါ
အခုဆိုလို့ရှိရင်မြန်မာနိုင်ငံထဲမှာဆိုလူငယ်ရဲ့ဒီစစ်ထဲဝင်ရမယ်လို့စစ်တပ်ဖို့လို့တော့တိုင်းပြည်မငြိမ်းချမ်းတဲ့အခါမှာကြုံရတဲ့ပြဿနာဒီလိုကြားတဲ့မှာမှလူဒီဘက်ထွက်ပြီးတော့ဒီတိုင်းပြည်အတွက်ကိုဘာကောင်းအောင်လုပ်မယ်ဆိုတဲ့လူတွေသူတို့ရဲ့အခြေအနေပေါ့နော်ဒီကဒီမြန်မာတည်တည်သိပ္ပံပညာရှင်တွေဟိုစူးစမ်းနေတဲ့အခြေအနေလေးနည်းနည်းပြောပြပေးပါဘာတွေလုပ်နေကြလဲသိချင်တော့
ဟုတ်ကဲ့ပါခင်ဗျာပထမဆုံးကတော့တို့ပေါ့နော်တို့ရဲ့ငကိုသင်ကြားခဲ့တဲ့ဤပညာနဲ့ဆက်ဆက်တဲ့အပိုင်းကိုတို့ပထမဆုံးပြပကိုရှာကြတယ်အဲ့ချိန်မှာဒီတွန်လိုင်းကြီးပေါ့နွေဦးတွန်လိုင်းကြီးကြောင့်လည်းဖြစ်လာတဲ့ဟာပေါ့နော်ဒီကဘာလုံးမှာရှိတဲ့ကျွန်တော်တို့လူမျိုးပေါ့နော်ကြံခဲ့နှစ်30လောက်တည်းကဒီမှာပြီးရထွက်လာ88မှာ CDM လောက်လာခဲ့တဲ့လူတွေအများစုတွေကလည်းအတွေ့အကြုံရပြီးချို့ဆိုရင်ပြင်ဆင်အောင်ယူထည့်ရပြီပေါ့နော်တို့တွေအားလုံးကလည်းကျွန်တော်တို့အုပ်စုတစုတည်းအနေနဲ့စီစီလုံးလုံးနဲ့ကျွန်တော်မကြာခဏအပတ်စဉ်တို့မျိုးကျွန်တော်ဒီ online ကနေပြီးတော့ swing way တွေလောက်ကြတယ်ဟာမျိုးရှိလာတော့ကလေးတွေအတွက်ကတွေ့ကြုံတွေအများကြီးသူတို့အတွက်ကိုရလာတယ်သူတို့ကိုယ်တိုင်ကြိုးစားပြီးတော့သူတို့အကြောင်းတွေကိုရှာတယ်ပြီးတော့လူကြီးတွေကျွန်တော်တို့တွေနဲ့တိုင်ပင်နဲ့တိုင်ပင်ပြီးတော့မှဒီအကြောင်းတွေကိုရှောက်တယ်ရှောက်တယ် scholar တွေကိုရှောက်တယ်ရှောက်ပြီးတော့စောင့်ကြတယ်ပေါ့နော်အများစုက6လတစ်နှစ်ဆိုရင်ရကြတာပဲအများစုပါလေကျွန်တော်တို့ဒီကလည်းတတ်နိုင်တယ်လို့ဘယ်လိုခေါ်မလဲခင်မင်းနဲ့ဆရာဆရာမကြီးတင့်တော်လက်ဆရာဆရာမကြီးနဲ့မိတ်ဆက်ပေးတာမျိုးရှိတယ်လူမျိုးထောက်ခံတာကြီးရေးပေးတာဟာမျိုးပေါ့နော်လူအပ်တဲ့ကိစ္စတွေအားလုံးလုပ်ကြိုင်ပေးတဲ့ဟာမျိုးဒါမျိုးတွေကကျွန်တော်88ပြီးတဲ့အချိန်တွေတော့တော်တော်ကိုမလွယ်ကူခဲ့မရှိခဲ့တဲ့အချိန်မျိုးတွေအားလုံးကအခုသူတို့အတွက်ဆိုအစဉ်အဆက်ဖြစ်နေတယ်သူတို့ကိုယ်နိုင်ကလည်းလူအပ်တဲ့အပိုင်းကိုသူတို့ကိုကျွန်းကျွန်းသားသားနဲ့ကိုလုပ်ကြိုင်ရတယ်ပေါ့နော်အဲ့တော့အခုဆိုရင်ဒီထိုင်းနိုင်ငံမှာရှိတယ်တရုတ်နိုင်ငံမှာရှိမယ်ဂျပန်နိုင်ငံမှာရှိမယ် UK မှာရှိမယ်ဆိုတဲ့ဒီဒေါက်တာဘွဲလွန်တက်နေတဲ့လူတွေဒေါက်တာဘွဲကျိုးတက်နေတဲ့လူတွေအားလုံးဆိုရင်နိုင်ငံကိုပြန်ထူထောင်ဖို့အတွက်အရန်ကိုရေးကြည့်တဲ့အထူးဖြင့်ဆိုင်းနဲ့သဘောပြန်စားတာပစ္စည်း၆ခုရဲ့အပိုင်းဒီမှာတို့တို့တကယ်ကိုနည်းပညာသစ်တွေကိုကြိုးစားနေပြီးတော့သဘောဘေးရန်နဲ့ကာကွယ်ဖို့အတွက်ငလျင်ရေးကြည့်တဲ့ကိစ္စတွေပေါ့နော်အဲ့ကိစ္စတွေအတွက်ကိုသူတို့တင်လာတွေကိုဦးစားပေးပြီးလုပ်နေကြတယ်အဲ့ဒါကြောင့်မို့လို့လဲဆရာတို့တွေရဲ့ဆရာတွေကဝမ်မတ်တတာနဲ့တို့ကိုခေါ်ယူလက်ခံနေကြတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်မြန်မာနိုင်ငံမှာဒီနှစ်2024ထဲမှာဒီတဘာဝဘေးရန်နေဆိုလို့အရင်တော့ငရင်တန်းခံရတာတွေဒီရာသီဥတုပြင်းထန်တာတွေဟိုရေရှားမုန်းကောင်ရေရှားတာတွေဒီနှစ်မှာတော့ရေကြီးတဲ့ပြဿနာရှိတယ်ပေါ့နော်အခုရေကြီးတဲ့ကိစ္စမှာကြိုတင်ပြီးတော့သတိပေးမှုတွေမလုပ်နိုင်အောင်လို့ဟိုမလုပ်နိုင်တဲ့ကြောင့်ပို့ပြီးထိခိုက်တယ်လို့တည်ထားတယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားလဲသိပြရစေ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ကဒီကျန်ခဲ့တဲ့20ကျော်အစိတ်လောက်ကဒီတကယ့်ကိုဂျပန်ကတကယ်ငလျင်ငယ်သူတေသနာပတ်သက်ပြီးထဲထဲဝင်ဝင်တောက်လျှောက်လုပ်နေခဲ့ပေမဲ့မြန်မာနိုင်ငံအတွက်ကိုပြန်ပြန်စဉ်းစားပြီးပြင်ဆင်တဲ့ခါတိုင်းမှာကျွန်တော်ပရမတ်ဆုံးမြင်တာဦးစားပေးလုပ်တင်တာကရေကြီးတဲ့ကိစ္စကိုအမြန်ဆုံးကာကွယ်တင်တယ်လို့ပဲကျွန်တော်ကမြင်တယ်ခံယူထားတယ်ပေါ့။ဘာကြောင့်လဲဆိုတော့ရေကြီးတဲ့ကိစ္စကရေရေပြည့်ပြည့်ကြီးကိုဗမာပြည်မှာနှစ်ပေါင်းများစွာနှစ်စင်ပြီးပါတပီလုံးနီးပါးမှာခံစားနေရတဲ့ပြဿနာတပီလုံးတိုက်တာနဲ့ကြည်လိုက်ငလျင်ထက်ပိုပြီးကျွန်တော်ကတော့အပြစ်စီးများတယ်ကြိုးတင်ကာဝင်နိုင်တဲ့ကိစ္စကြိုပြီးတော့ပြင်ဆင်နိုင်တဲ့ကိစ္စလို့မြင်တယ်လေဒါကြောင့်မို့လို့အဲ့အပိုင်းကိုတကယ့်ကိုချီးပြရအောင်လုပ်စေခြင်းတယ်မဟုတ်လားဒီနေ့ဖြစ်သွားတဲ့ကိစ္စကလည်းအားလုံးညှို့နှင့်ထားကြတဲ့အတိုင်းပါပဲဘယ်လိုဖြစ်နိုင်ငံမတည်ငြိမ်ဘူးဖြစ်လာတဲ့အချိန်မှာတေချာသတိမပေးနိုင်ဘူးတကယ်ကဘာမှကိုမခက်တဲ့ငွေကုန်ချေးကြမှုမများတဲ့ကြိုတင်နိုင်တဲ့အခြေအနေမျိုးတွေပေါ့နော်အဲ့အပိုင်းနဲ့ပတ်သက်ပြီးတော့လေကျွန်တော်ဂျန်ကနှစ်လလောက်သာဘာကောင်းမြင်ပါတကယ့်ကိုအဲ့အပိုင်းကိုဒီစိနာပါပါလုံးနဲ့လူနဲ့ပညာရှင်တွေစကားပြောပြတယ်ပေါ့နော်ဆိုတော့အဲ့ပညာရှင်တွေလည်းကျွန်တော်ဂျပန်နိုင်ငံကိုမကြာခင်လာပြီးသူတည်တနာလုံးနိုင်မယ်လို့ကျွန်တော်မျှော်လင့်ထားတယ်အဲ့ပိုင်းနေကျွန်တော်ပြင်ဆင်နေတယ်ပေါ့နော်ဆိုတော့တတ်နိုင်တဲ့လောက်လည်းအခုလိုမငင်းငင်းတဲ့အခြေအနေမှာကိုပဲအဲ့ရေကြီးတဲ့နယ်ပတ်သက်ပြီးတော့ပေါ့ကျွန်တော်တို့ဒီပညာပိုင်းဆိုင်ရာကိုကြိုတင်ကာဝယ်အပိုင်းတွေရောပေါ့နော်ပို့ပြီးတော့တိုးပြီးလုံးနိုင်မယ်လို့ထင်ပါတယ်ဟိုဟာကြီးကဒီရှေ့ရာသီဥတုကြောင်းလည်းမှုနဲ့ပတ်သက်တဲ့ဒဏ်ကအများကြီးကိုခံရမှာဆိုတော့အခုလက်ရှိအခြေအနေထက်ကိုသုံးစားလောက်တိုးပြီးတော့ ရည်ကြီးတဲ့ကိစ္စတွေရောမုံတိုင်းနေကြတဲ့ကိစ္စတွေရောတိုးလာမယ်အန္တရာယ်တွေကပိုပြီးများလာမယ်ဆိုတဲ့အကြောင်းချမ်းသာတဲ့နိုင်ငံတွေတော့မှအခုကဆောင်လွှဲမှုမလွယ်တဲ့အခြေအနေမှာဆိုတော့ကျွန်တော်တို့လိုဆင်းရဲတဲ့နိုင်ငံတွေကတော့အများကြီးကြီးကြဲမှာပါဒါကြောင့်ဈေးရှိကိုလည်းအများကြီးအာရုံစိုက်ပြီးလုပ်ဖို့လိုပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်သိပ္ပံနဲ့နည်းပညာဒီ2024ခုနှစ်အတွက်ပေါ့နော်အချင်းချင်းနဲ့တုံးသက်ပေးပါဟောအနေထားပေါ့နော်
ဘလကောမလည်းနိုင်ငံကမတည်ငြိမ်တဲ့အခြေအနေတစ်ခုမှဆိုတော့လေတိုးတက်မှုပါရှိတယ်လို့ပြောရရင်ကတော့နောက်ပြန်မဆုတ်တဲ့ကိစ္စကိုပဲကျွန်တော်တို့တိုးတက်မှုလို့ပြောရမှာပေါ့နော်အဲ့တော့ခုနကပြောတဲ့နှစ်ပေါင်း80ကျော်မငြိမ်းညက်ခဲ့တဲ့နေဆက်ဒေတာတွေကအခုငြိမ်းချမ်းပြီးတော့အင်ဒီဂျင်နိုင်ငံတွေနဲ့လက်တွဲပြီးတော့ဒီနိုင်ငံတွေတိုးတက်ဖို့အတွက်ကိုအရန်ဆင်းရဲပါတယ်ဆိုတဲ့ကြီးနေဒီမှာအခုအရန်ကိုပြည်ကြိုင်ရေးအပိုင်းမှာရောတကယ်ရှိအတွက်ကိုလူငယ်တွေအရန်ကိုကြိုးစားနေတဲ့ကိစ္စကတော့ဒါပြည်သားပိုင်းရွေးတဲ့အရွယ်ကြီးတစ်ခုလို့ပြောချင်ပါတယ်အဲ့လိုပုံစံမျိုးကပို့ပြီးတော့တပြည်လုံးပေါ့နော်တရားရဂိုင်လုံးမြန်မာပြည်တစ်ခုလုံးကငြိမ်းချမ်းသွားတယ်ဆိုရင်ဘယ်လိုနိုင်ငံကြီးစနစ်ပဲလာလာပါနိုင်ငံတစ်ခုကမကြခင်ငြိမ်းချမ်းသွားမယ်လို့မျှော်လင့်ထားတာရှိမယ်ဆိုရင်တော့အချိန်ဟုန်နဲ့ကိုအများကြီးတိုးတက်မှာပါအဲ့အတွက်လည်းအခုလူငယ်တွေအများစုကကြိုပြီးပြင်ဆင်နေကြတယ်လို့သုံးသပ်ပါတယ်ခင်ဗျဒေါက
်တာမိုးကျော်သူရဲ့ပြောကြားခြင်းနဲ့လည်းဒီသတင်းပတ်အတွက်အိပ်ပန်နဲ့နေပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တော့ပါမှာပြန်ပြီးဆက်ရအောင်နော
် View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုလိုင်းတူရေဒီယိုနဲ့လည်းနားထောင်နိုင်ပါတယ်။မီတာလိုင်းတွေကတော့40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဗျာ။အခုထုတ်လွှင့်နေတဲ့ဒုတိယပိုင်း나이ဝက်အပအဝင်မနေ့6နိုင်ရက်နေ့9နိုင်ထိတနင်္လာလုံးစာအစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ဗျာ။အခုတော့တင်အချင်းချက်ကိုကျွန်တော်ကပဲပြန်လည်ပြပြပါမယ်။ယူကရိန်းကိုတိုက်ခတ်ဖို့ရုရှားဘက်ကနေကူညီတဲ့မြောက်ကိုရီးယားတပ်သား1000လောက်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာတင်ရုရှားပိုင်းနဲ့ Cast Data မှာတည်ဆုံတိုင်ရန်ရခဲ့တယ်လို့အမေရိကန်သမ္မတအင်ပီရိုကသောက်ချာနေမှာပြောပါတယ်။မျှော်လင့်ချက်မရှိတဲ့ကြားကပဲယူကရိန်းတပ်တွေကိုတိုက်ခတ်ဖို့ရုရှားနဲ့မြောက်ကိုရီးယားစစ်တပ်ခေါင်းဆောင်တွေကသူတို့တပ်သားတွေကိုအမိန့်ပေးပြီးအန္တရာယ်တွင်းနေပို့နေတာရှင်းနေတယ်လို့ဆိုပါတယ်။အမေရိကန်ကယူကရိန်းအတွက်အထောက်အကူထပ်ပေးဖို့အတည်ပြုပေးနိုင်ချေရှိတယ်လို့လည်းဆိုပါရယ်။တခါဖင်လန်နဲ့အက်စတိုနီးယားကြားဆက်ထားတဲ့ရေရောက်ကေဗယ်လိုင်းတမင်ဖျက်ဆီးတာခံခဲ့ရတယ်လို့တန်တရားရှိခဲ့တဲ့နောက်မှာတော့နေတိုးအဖွဲ့ဟာဘောလ်တစ်ပင်လယ်တွင်းမှာစစ်တပ်ချထားမှုကိုတုံ့ပြန်မယ်လို့အတွင်းမှုချုပ်မတ်ရူတာကတောက်ချာနေမှာပြောပါရယ်။ဘောလ်တစ်ပင်လယ်တွေကဆွေဒင်ရေပိုင်နယ်ထက်မှာဆက်သွယ်ကေဗယ်လိုင်းနှစ်ခုအဖြတ်တောက်ခံခဲ့ရပြီးနောက်တစ်လကျော်လောက်အကြာခရစ်မတ်နေ့ကဖင်လန်ကနေအက်စတိုနီးယားကိုလျှက်စစ်ပေးနေတဲ့ရေအောက်ပင်မလိုင်းဖျက်တောက်ခံရတာဖြစ်ပါတယ်။တခါရှိလေပိုင်းကသတင်းတပုတ်မှာတော့ဂါဇာမြောက်ပိုင်းကခမယ်အက်ဒဝန်ဆေယွန်ကိုတောက်ချာနေမှာအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့ပါတယ်။အဲဒီမှာမီးတင်ရှို့ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့လူနာရေအပါအဝင်ယာနဲ့ချီတဲ့လူတွေထွက်ပြေးခဲ့ရတယ်လို့ဂါဇာချက်မှတ်ရေးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေယွန်နားမှာရှိတဲ့ဟာမတ်စ်တွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးလုပ်ခဲ့တယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံမှာတော့အဆက်ပြုတ်ကျပြီးနောက်မှာတူရကီနိုင်ငံကနေဆီးရီးယားနိုင်ငံကိုနေရက်ပြန်လာကြတဲ့ဒုက္ခတွေ3,100နီးပါးရှိနေပြီလို့တူရကီပြည်ထောင်ဝန်ကြီးဌာနကတောက်ကြနေကပြောပါတယ်။2017ခုနှစ်ဆီးရီးယားပြည်တွင်းစစ်စတင်ချိန်ကစလို့ဆီးရီးယားကနေတူရကီကိုထွက်ပြေးခိုလုံခဲ့ကြတဲ့ဒုက္ခတွေကြီးတွေက3,000နီးပါးလောက်ထိရှိတာဖြစ်ပါတယ်ခင်ဗျာ။သတင်းချင်းကတော့ဒီလောက်ပါပဲခင်ဗျာ။ကုမနက်ခင်အစီအစဉ်ထုတ်လွှင့်မှုကမက်ကင်ပြူထွေးဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ညကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဒီကနေ့နဲ့အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်ကြကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ညVOA American တန်ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ် ယူအမေရိကန်တိုင်းရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲဆုံးသတ်ပြစီ။သတ်တရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဒီရက်နေ့ကင်းသောကခတဲ့ရှင်နေပြီနှစ်သက်ကူအချိန်ခါမှာကျမ်းမာရှင်လန်းကြပါလိမ့်ဗျာ။